Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်ဇွန်လ1ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ24.50MHz လိုင်းနာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူတင်ဆက်ပေးတော့မှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာစစ်တပ်ကရဲသားတွေပေါ်ကျူးလွန်တဲ့တိုက်ခိုက်မှုတွေဟာစစ်ရာဇဝတ်မှုမြောက်တယ်လို့ Amnesty International အဖွဲ့ကြီးကပြောဆိုလိုက်ပါတယ်ဒါ့အပြင်ယူကရိန်းအရှေ့ဘက်ကျန်းကရေးပါတဲ့မြို့ကြီးတစ်ခုရဲ့တဝက်လောက်ကိုရုရှားတပ်တွေကထိ ंछ ုပ်ထားနိုင်ပါတယ်စားတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဥစွာတင်ပြပေးမှာပါ
ကောင်းပါပြီရှင်ထိတ်တဲရောက်တဲ့တဲ့အပြီးမှာတော့အင်ကာနစ်မှာအင်ကာနစ်တုန်းကရန်ကုန်မှာပောက်ကွဲမှုဖြစ်ခဲ့တဲ့အခြေအနေကိုအရင်ဆုံးကြားကြရမှာဖြစ်ပါတယ်
။အဲကျွန်မကရုံးပေါ်မှာဆိုတော့3:20လောက်ကဖြစ်တယ်လို့ဟိုရပါတော့ဒီအချိန်ပေါ်ခံမှန်းရပါတယ်ရှင်။အဲတန်းတော့ကျဲတာပေါ့ဟိုကျဲဆိုတော့ကျွန်မနီးတယ်နီးတယ်လေလမ်းထိပ်မှာကျွန်မ
ရန်ကုန်ကပောက်ကွဲမှုဖြစ်ပါတယ်။ဝက်လက်မြို့နယ်တဲကကျေးရွာတွေမှာတော့စစ်ကောင်စီနေမြေရှင်းလင်းရေးကြောင့်ဒေသခံတောင်းချီအိုးအိမ်စွန့်ထွက်ပြေးနေရတဲ့အကြောင်းနဲ့တဆက်ထဲမှာပဲကုလသမဂ္ဂဘက်ကနေရာစွန့်ခွာထွက်ပြေးရသူတွေကိုကူညီမဲ့အစီအစဉ်ကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာနားဆင်ရမယ့်ပတ်စဉ်ကဏ္ဍတွေတဲမှာတော့ social media မှာလူကြီးများတဲ့သတင်းတို့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာမြင်ကွင်းကျယ်မှတ်စုကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ဖြစ်ပါတယ်။အခုရည်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမှုကျော်နဲ့ကိုအောင်လင်းဦးတို့ပြောပြပေးမှာပါ။
ယူကရိန်းရဲ့အရှေ့ဘက်ကျန်းကဆက်မှုဒေသတစ်ခုဖြစ်တဲ့ဒုံဘက်ဒေသကိုသိမ်းယူဖို့အတွက်အရေးပါတဲ့မြို့ကြီးတစ်ခုဖြစ်တဲ့ဆီယာဘဲရိုဒိုနက်စ်ရဲ့တဝက်ကျော်လောက်ကိုရုရှားတပ်တွေကထိန်းချုပ်လိုက်ကြောင်းယူကရိန်းဒေသခံအုပ်ချုပ်ရေးမှူးနဲ့မြို့တော်ဝင်တွေကအင်္ဂါနေ့မှာအတည်ပြုပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းနှစ်ဘက်တပ်တွေအပြင်းအထန်တိုက်ခိုက်ပြီးတဲ့နောက်မြို့ရဲ့နေရာအတော်တော်များများကိုရုရှားတပ်တွေကထိန်းချုပ်လိုက်ကြောင်းအင်္ဂါနေ့မှာပြောဆိုလိုက်တာပါ။ဒါပေမဲ့လည်းယူကရိန်းတပ်ဖွဲ့တွေနဲ့ဆက်လက်တိုက်ပွဲယူကရိန်းတပ်ဖွဲ့တွေကဆက်လက်ခုခံနေပြီးအဝိုင်းခံရတဲ့အန်ဒီယေမျိုးမရှိဘူးလို့လူဟန့်စေတာအုပ်ချုပ်ရေးမှူးစရီဂီဂျေကပြောဆိုပါတယ်။ရုရှားတပ်တွေကဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ပိတ်မိနေတဲ့မြို့ကန်အရသာ13,000လောက်ကိုလူသားချင်းစာနာမှုအထောက်အထားတွေပေးပို့နိုင်ခြင်းမရှိဘူးလို့အုပ်ချုပ်ရေးမှူးကအွန်လိုင်းစာမျက်နှာပေါ်မှာဖော်ပြထားပါတယ်။အဲ့ဒီမြို့မှာအရင်ကလူဦးရေ3,000,000လောက်နေထိုင်ခဲ့ပါတယ်။အပြင်းထန်ထိုးစစ်ဆင်နေတဲ့ရုရှားတပ်တွေဟာမြို့ရဲ့တဝက်လက်ကိုထိန်းချုပ်ထားပါတယ်။မြို့ထဲမှာလမ်းတလန်းချင်းစီဖြစ်စည်းခံထားရကြောင်းနဲ့လက်နက်ကြီးတွေပစ်ခတ်နေတဲ့ကြားမှာပဲလမ်းတွေပေါ်မှာတိုက်ပွဲတွေဆက်လက်ဖြစ်နေသေးပဲလို့ Sierra Vero Donex ရဲ့မြို့တော်ဝင်ဖြစ်တဲ့ Alexander Strike ကသတင်းထား AB သတင်းဌာနကိုပြောဆိုခဲ့ပါတယ်ခင်ဗျာ
။ယူကရိန်းပေါ်ကျူးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားရဲ့ရေနံတင်ပို့မှုတွေကိုရှင်းချဖို့ဥရောပသမဂ္ဂ EU ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကကြိုဆိုလိုက်ပြီးရုရှားစွန့်အင်ပေါ်အားထားနေရတွေကိုရှော့ချနိုင်အောင်ရေရှည်ကျိုးပန်းသွားဖို့လဲတိုက်တွန်းလိုက်ပါတယ်။ရုရှားရဲ့ရေနံနဲ့သဘောတန်းဝေးတင်ပို့မှုပေါ်အားထားနေရတာကိုရှော့ချဖို့ဥရောပမဟာမိတ်တွေနဲ့မိတ်ဆွေတွေရဲ့ဆောင်ရွက်ချက်တွေကိုကြိုဆိုတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောဝင်ရာပုဂ္ဂိုလ် Ned Price ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ရုရှားရဲ့စီယန်နီယာအရှင်ရော့အောင်စွန့်ရည်ဈေးကွက်ကိုဖျက်တောက်ဖို့လိုကြောင်းအမေရိကန်ရဲ့မဟာမိတ်တွေချမ်းမှာရေဝီယလက်ခံထားကြတဲ့အကြောင်းလည်းပြောဆိုသွားပါရယ်။ EU ဟာရေတို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ခုကိုလှမ်းခဲ့တာဖြစ်ပြီးရေရှည်မှာလည်းရုရှားရဲ့စွန့်ရည်ပေါ်မိခိုမှုတွေရှော့ချနိုင်အောင်လှုပ်သွားဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါ။ EU ရဲ့ဆုံးဖြတ်ချက်ဟာရာသီဥတုဖောက်ပြန်မှုကိုတိုက်ဖျက်ဖို့ကာဗွန်အခြေခံလောင်စာသုံးစွဲမှုတွေချက်ချရေးတမရဂျိုးဘိုင်ဒန်ရဲ့ရည်မှန်းချက်နဲ့ကန့်ညင်မှုရှိတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုသွားပါတယ်။ရုရှားရဲ့ရေနံတင်ပို့မှု3ပုံ2ပုံကျော်ကိုရှော့ချဖို့ EU ခေါင်းဆောင်တွေတင်းလာနေကသဘောတူခဲ့ကြပြီးဒါဆိုရင်ဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းပေါ်ရုရှားကကျူးကျော်တက်ခတ်မှုတွေစတင်ရင်ကလေးကအပြင်းထန်ဆုံးတက်ခတ်မှုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဂုံးလွင်ပိတ်နိုင်ငံလည်းဖြစ်အမျိုးသားရေးဝါဒီဝန်ကြီးချုပ်ဗစ်တာအော်ဘင်အစိုးရအုပ်ချုပ်တဲ့ဟန်ဂရီနိုင်ငံအတွက်ရည်ရွယ်ပြီးပိုက်လိုင်းကတစင်တင်ပို့တဲ့ရုရှားရေနံစိမ်းတွေကိုတော့ချွင်းချယ်ဖြစ်ယာယီခွင့်ပြုဖို့ EU ကဆုံးဖြတ်ထားပါတယ်။
Ukraine ကို ကျူးကျော်တဲ့ တပ်တွေက စစ်ရာဇဝင်မှု ကျူးလွန်တယ်လို့ တန်ဖိုးရှိသူ 600 ကို စုံစမ်းဖော်ထုတ်ထားနိုင်တယ်လို့ Ukraine အစိုးရရှိနေ အဖွဲ့အကြီးအကဲက ပြောဆိုလိုက်ပါတယ်
Every day in Ukraine we have extra 200-300 war crimes.
Ukraine မှာ နေ့စဉ် စစ်ရာဇဝင်မှု 200-300 လောက် တိုးလာနေပါတယ် အခုဆိုလို့ရှိရင် စစ်ရာဇဝင်မှု ပေါင်း 1000 ကျွဲ နီးပါး ရှိနေပါပြီလို့ Ukraine အစိုးရရှိနေ အဖွဲ့အကြီးအကဲ Ina Vinitov က Netherlands နိုင်ငံ The Hague မြို့မှာ အင်္ဂါနေ့က သတင်းစာရှင်းလင်းပွဲမှာ ပြောဆိုသွားတာပါ တန်ကြရရှိသူ 600 တဲ့က 80 ကို စတင် တရားစွဲဆိုနေပြီ ဖြစ်ကြောင်းနဲ့ အဲ့ဒီထဲမှာ ရုရှား ထိပ်တန်း စစ်ဖက် အရာရှိကြီးတွေ ပါဝင်တယ်လို့ နိုင်ငံရေးသမားတွေနဲ့ ဝါဒဖြန့်ချီရေးသမားတွေ လည်း ပါဝင်တယ်လို့ ပြောဆိုပါတယ် စုံစမ်းစစ်ဆေးမှုတွေမှာ Estonia, Latvia, Slovakia, Lithuania နဲ့ Poland နိုင်ငံတွေ လည်း ပူးပေါင်း ပါဝင်တယ်လို့ လည်း သူက ပြောဆိုခဲ့ပါတယ် နိုင်ငံပေါင်းစုံ ပါဝင်တဲ့ အဖွဲ့ဟာ ရာဇဝင်မှု ကျူးလွန်နိုင်ခြေနဲ့ ပတ်သက်ပြီး မလကရေက စုံစမ်းစစ်ဆေးနေတဲ့ The Hague မြို့မှာ ရှိတဲ့ နိုင်ငံတရာ နိုင်ငံတကာ ရာဇဝင်မှု ခုံရုံး ICC နဲ့ ပူးပေါင်းဆောင်ရွက်နေတာ ဖြစ်ပါတယ် ဗေတရားရုံးမှာမဆို လက်ခံနိုင်လောက်တဲ့ သက်သေအထောက်အထားတွေကို စုဆောင်ထိန်းစီထားပြီး မပြောင်းမပြောင်း ကာကွယ်ထားပါတယ်လို့ လည်း အမျိုးသမီးဥပဒေပညာရှင် Vinitov က ပြောဆိုခဲ့ပါတယ် ရုရှားကတော့ February 24 ရက်နေ့ Ukraine ကို စတင်ချူချော်ပြီး နောက်ပိုင်း အရသားတွေကို ပြစ်မှတ်ထား တိုက်ခိုက်တယ် ဆိုတဲ့ ဆွဆွဲချက်တွေကို မဟုတ်မမှန်ဘူးလို့ တောက်လျှောက်ညင်းဆိုခဲ့ပါတယ်
ဖက်စီကန် ရုရှား တိုက်ခိုက်ခံကောင်းဆောင် Alexei Navalny နောက်ထပ် 1095 နှစ်ချက်ခံနိုင်တဲ့ အမှုတစ်ခုနဲ့ ထပ်မံ ဆွဲချက်တွေ တင်ခံထားရတဲ့အကြောင်း အင်္ဂါနေ့ကပဲ ပြောလိုက်ပါတယ် ဆွေရောက်ဖွဲ့စည်းဖြစ် ထူထောင်သူဖြစ်နဲ့ အရေးယူခံရတာလို့လဲ လူမှုကွန်ရက်ကနေ ပြောဆိုခဲ့တာပါ 1096 နှစ်ပြည်တံကို စတင်ချက်ခံရတာ 800 တောင်မပြည့်သေးတဲ့ အချိန်မှာပဲ နောက်ထပ် အမှုတစ်မှုနဲ့ ဆွဲချက်တင်ခံရတာလို့လဲ Twitter လူမှုကွန်ရက်ကနေ ပြောဆိုလိုက်ပါတယ် ရုရှားဆွေရ တာဝန်ရှိသူတွေ နီးစပ်သူ သထေးကြီးတွေလို့ ရန်လုံးမုန်းတီအောင် လှုပ်ဆော်တဲ့ ဆွေရောက်ဖွဲ့စည်းတစ်ခုကို တီထောင်ခဲ့တယ် ဆိုတဲ့ ဆွဆွဲချက်နဲ့ နောက်ထပ် 1095 နှစ်ချက်ခံရမယ့် အချိန်တွေနဲ့ သူရင်ဆိုင်နေရတာလို့လဲ ပြောဆိုခဲ့ပါတယ် Navalny ပေါ် ဆွဲချက်တင်တဲ့ ပတ်သက်လို့ Russia ဆွေရဘက်ကတော့ တရားဝင်ကြေညာမျိုး မရှိသေးပါဘူး Siberia ဒေသမှာ 2020 ခုနှစ်က COE ခီးစဉ်အတွင်း အစိတ်သင့်နေတာ ပါဝင် Russia အနာဝင်ကြီးက အတိုက်ခံခေါင်းဆောင်ပေါ် နှစ်ပေါင်းများစွာ ပြစ်မှတ်ထားတာ ခံခဲ့ရတာပါ Russia ဆွေရကတော့ အတိုက်ခံခေါင်းဆောင်ကို အစိတ်ခတ်တာမျိုး မလုပ်တဲ့အကြောင်း ညှင်းဆန်ထားပါတယ် အစိတ်သင့်နေတာကို Germany နိုင်ငံမှာ စိတ်ကူးစမှုခံယူခဲ့ပြီးတဲ့နောက် 2022 ခုနှစ်က Russia ကို ပြန်လာချိန်မှာပဲ ဖမ်းဆီးခံခဲ့ရတာပါ Ukraine ပေါ် Russia ရဲ့ကျူးကျော်မှုဟာ လိင်ညာထားတဲ့အချက်လက်တွေကို အခြေခံထားတဲ့ အသုံးမချတဲ့လုပ်ရည်ဖြစ်နေလေ အတိုက်ခံခေါင်းဆောင် Navalny က ဝေဖန်ပြောဆိုထားပါတယ်
VOA American တန် မနက်ဖက်မြန်မာဝါသအစီအစဉ်တွေကို မနက် 6:00 ကနေ 9:00 အထိ ဒိုင်းတိုမီတာ 24 kHz 12133 ည ဒိုင်းတိုမီတာ 40 kHz 0413 ည ဒိုင်းတိုမီတာ 58 kHz 5805 နဲ့ ဒိုင်းလမ်းမီတာ 190 kHz 1505 တို့ကနေ လွှဲထိုးလင်းပေးနေပါတယ်ခင်ဗျာ
VOA ဗိုလ်ဒူးနေ မနက်ဖက် တန်လွှဲအစီအစဉ်တွေကို ဆက်လက် ထုတ်လင်းနေပါတယ် ဆက်ပြီးတော့ ကျွန်တော်တို့ သတင်းတွေကို တင်ပြပေးပါအောင်မယ် မြန်မာစစ်အာဏာပိုင်တွေဟာ လေကြောင်းကနေ တိုက်ခိုက်တာ လက်နက်ကြီးတွေနဲ့ ပစ်ခတ်တာ အပါအဝင် အရသားတွေပေါ် တိမ်ကျုံပြီး ဒဏ်ခတ်တဲ့ လူရမျိုးတွေနဲ့ စစ်ရာဇဝင်မှုတွေကို ကျူးလွန်နေတယ်လို့ နိုင်ငံတကာ လူ့အခွင့်အရေး လှုပ်ရှားမှုအဖွဲ့ကြီးတစ်ခု ဖြစ်တဲ့ Amnesty International က ဆွဆွဲပြောဆိုလိုက်ပါတယ် ပြီးခဲ့တဲ့ ဒီဇင်ဘာလ နဲ့ မတ်လတွေ အထွန်းမှာတင် ကယားနဲ့ ကရင်ပြည်နယ်တွေမှာ စစ်တပ်ကထိုးစစ်တွေ အရှိန်မြှင့် လှုပ်ဆောင်ခဲ့ပြီးတော့ Christmas နေ့ အကြုံညှ လူ 30 ကျော် မီးရှို့ခံထားရတဲ့ အလောင်းတွေ အပါအဝင် အရသားတွေကို ဥပဒေမဲ့ တပ်ပြတ်တာ တပ်ဖြတ်တာပစ္စည်းဥစ္စာတွေကိုလူရက်ဖျက်ဆီးတာရွာတွေကိုမီးရှို့ဖျက်ဆီးတာပြည်တွင်းဒုက္ခသည်စခန်းတွေကိုလေကြောင်းကနေတိုက်ခိုက်တာဘာသာရေးအဆောက်အဦတွေဆေးရုံဆေးကန်းနေနဲ့လူနေအိမ်တွေကိုဘုံကျဲတိုက်ခိုက်တာစတာတွေကိုကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူနေချမ်းသာကွင်းအဖွဲ့ကြီးကဗိုလ်ဒူးနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်အခုလိုတိုက်ခိုက်မှုတွေဟာစစ်ရာဇဝင် နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးကပြောဆိုထားပါတယ်ခင်ဗျာ
Texas ပြည်နယ်ယူဘာရီမြို့မှာပြည်ခဲ့ငါးနေ့ကဆက်ကျော်တက်ရွယ်တနသမား2ရဲ့လက်ချက်နဲ့တည်ဆုံရတဲ့မူရန်ကျောင်းသား19ယောက်နဲ့ဆရာ2ယောက်ထဲကကလေးနှစ်ယောက်ရဲ့ဇာပနာကိုအင်္ဂါနေ့မှာစတင်ကျင်းပပါရတယ်။ပထမဆုံးဇာပနာဖြစ်တဲ့ဆယ်နှစ်ရွယ်မူရန်ကျောင်းသူ2ယောက်နဲ့အမရီချိုကာဇာဟာချစ်စရာကောင်းပြီးပျော်ပျော်နေတဲ့သူရေကူးနဲ့ပုံဆွဲရကိုနှစ်သက်သူတူဖြစ်ပြီးမိုင်တေယူလီနာရော်ဒရီဂို့စ်ကတော့က ကွန်ရူရှင်ကျောင်းသူဖြစ်ပြီးဝီလငါးတွေလပိုင်းနေကြောင်းလေးလာရတာဝါသနာပါပြီးအန်ဝါဇီဝဗေဒပညာရှင်ဖြစ်လာဖို့စိတ်ကူထားသူဖြစ်ပါတယ်။ဒီဆုံးသူတွေကနောက်ထပ်ဇာပနာအခမ်းအနားတွေကိုလည်းဇွန်လလယ်အထိကျင်းပသွားမှာပါ။သမ္မတဂျိုးဘိုင်ဒန်ကတော့ပြစ်ခတ်မှုမှာဒီဆုံးသူတွေအသက်မသေးပဲလွတ်မြောက်လာသူတွေရဲ့မိသားစုတွေနဲ့တင်းနှင်းလင်းနေတုန်းကပဲယူဗာဒီမြို့မှာတွေ့ဆုံခဲ့တာပါ
။to more mass shooting aftermaths and I
make a mass like you like တပြက်ခံမှုဖြစ်တဲ့နေရာကိုဘယ်သမားမှသူ့လောက်ရောက်ဖူးရမှာမဟုတ်ပါဘူးဒီဖြစ်တဲ့တော်တော်များလည်းကြိုတင်ကောက်ွယ်လို့ရနိုင်ပါတယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာရင်းနဲ့အင်ဂျီရောမှာအင်္ဂါနေ့တွေ့ဆုံရမှာသမားပိုင်တွေမှတ်ချက်ပေးသွားတာပါတနက်ကင်ဆောင်ခွင့်ထိချုပ်ရေးသမားဂျိုးပိုင်တွေရဲ့ဂျိုးပတ်မှုတွေကိုအတိုက်ခံ Republican တွေဘက်ကဆန့်ကျင်နေချိန်မှာပဲတနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့ Congress တို့မှာဆွေးနွေးဖို့လည်းသမားကဂရုပြုပြောဆိုထားပါတယ်
ဒီရရဲ့ချင်းချောင်းမှုတွေမြင့်တက်နေချိန်မှာပဲထိုင်ဝမ်ကိုအမေရိကန်အမျိုးသမီးအထက်လွှတ်တော်မှထင်မီဒက်ဂွတ်သွားရောက်ပြီးအင်ကာနေပါပဲထိုင်ဝမ်သမ္မတနဲ့တွေ့ဆုံကတနိုင်ငံဆက်ဆံရေးကိုဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်အကြားစီးပွားရေးနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာဆက်ဆံရေးတွေကိုအဓိကထားဆွေးနွေးခဲ့ပါတယ်။အမေရိကန်ရဲ့ကူညီထောက်ပံ့မှုဟာစီးရေးကိစ္စတစ်ခုတည်းတင်မကပဲစီးပွားရေးဆိုင်ရာကိစ္စတွေလည်းပါဝင်တယ်လို့စီးနေတော်အမတ်ဒက်သွတ်ကထိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့တွေ့ဆုံခြင်းမှာမှတ်ချက်ပြုပြောဆိုခဲ့ပါတယ်အထက်လွှတ်တော်အမတ်ဒါသဝတ်ဟာစစ်မှုရဟောင်းတစ်ခုဖြစ်ပြီးအမေရိကန်စစ်တပ်မှဒုတိယဗိုလ်မှူးကြီးအထိတာဝန်ထမ်းဆောင်ခဲ့ပါတယ်ထိုင်ဝမ်သမ္မတဆိုင်ကလည်းထိုင်ဝမ်ရေလက်ချငိမ့်ချမ်းရေးနဲ့တည်ငြိမ်ရေးအတွက်ထောက်ပံ့ကူညီတဲ့အတွက်အမေရိကန်လွှတ်တော်နဲ့အမေရိကန်အစိုးရကိုကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်တရုတ်ကတော့ထိုင်ဝမ်ကိုသူတို့ရဲ့ပိုင်နက်နယ်မြေတစ်ခုအဖြစ်လို့ကြွေးကြော်ထားပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာတရင်တော်နေရာပျောက်ဆုံးနေတဲ့ကိစ္စကိုအာဖဂန်တာလီဘန်တွေကအမြန်ဆုံးစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုအရေးယူဖို့နိုင်ငံကတရင်လက်ခွင့်ဖွဲ့ကအင်္ဂါနေ့မှာတောင်းဆိုလိုက်ကြပါတယ်။တရင်သမားတွေဖြစ်ကြတဲ့အလီအက်ခွာခိုင်ခွာနဲ့ဂျမာလူရင်တေတာတို့နှစ်ဦးဟာမေလ24ရက်နေ့ကတည်းကကပူးမြို့တော်မှာပျောက်ဆုံးသွားတဲ့အကြောင်းမိသားစုဝင်တွေနဲ့လုပ်ဖို့ကမ်ပိန်းတွေကပြောဆိုထားတာဖြစ်ပါတယ်။နိုင်ငံကတရင်သမားများအဖွဲ့ချုပ်FG ကတော့ဒီနောက်နေ့ရောက်ပျောက်ဆုံးနေတဲ့ကိစ္စကိုအမြန်ဆုံးစုံစမ်းဖော်ထုတ်ဖို့တောင်းဆိုလိုက်ပြီးအာဖဂန်နစ္စတန်နိုင်ငံမှာသတင်းမီဒီယာသမားတွေအကာအကွယ်ပေးဖို့လိုအပ်နေတာတွေကိုလည်းထောက်ပြပြောဆိုသွားတာပါသတင်းမီဒီယာလက်ခွင့်ကိုကာကွယ်မယ်အကြောင်းလူသိရှင်ကြားပြောဆိုထားပေမဲ့လည်းပြီးခဲ့တဲ့နှစ်ဩဂုတ်လကအာဏာရလာခြင်းကစလို့တာလီဘန်တွေဟာမီဒီယာတွေအပေါ်မှာဖိနှိပ်မှုတွေတိတိကျကျတိုးလာတယ်လို့တွေ့ရတဲ့အကြောင်းလည်းထုတ်ပြန်ခြင်းမှာပြောဆိုထားပါတယ်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုအောင်လွင်ဦးတို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်ရန်ကုန်မြို့လယ်ခေါင်ကဘာလန်ကမ္မတ်တိုင်မှာမေလ31ရက်အင်္ဂါနေ့ကဘုံးပေါက်ကွဲမှုဖြစ်ပြီးကမ္မတ်တိုင်အနီးကရပ်သားပြည်သူတဦးသေဆုံး9ဦးဒဏ်ရာရပါတယ်ဆိုရင်လူနာတချို့လည်းရှိတယ်လို့ကုညီကဲဆဲပေးသူတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့တရင်ကိုကိုသားညွန့်ဦးပြောပြပေးထားပါတယ်ရှင
်ရန်ကုန်ကျောက်သားမြို့နယ်35လမ်းအလေဘလောက်မှာရှိတဲ့ဘာလန်ကားမှတ်တိုင်မှာမေလ31ရက်နေ့နီးလယ်ပိုင်း3နာရီကျော်မှာဘုံးပေါက်ကွဲမှုဖြစ်ခဲ့တာပါဒီပေါက်ကွဲမှုကြောင့်ကားမှတ်တိုင်နီးမှာရှိတဲ့ရပ်သားပြည်သူတွေလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဖြစ်စဉ်နီးမှာရှိတဲ့လင်းလက်လူမှုကူညီရေးအသင်းကို VOA ကဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ်
ကျမကရုံးပေါ်မှာဆိုတော့3နိုင်20လောက်ကဖြစ်တယ်လို့ဟိုရပါတော့ဒီအချိန်ပေါ့ခံမရပါရှင်အတန်တော့ကျရတာပေါ့ဟိုကျရတယ်ဆိုတော့ကျမနီးတယ်နီးတယ်လေလမ်းထိပ်မှာဆိုတော့ကျမနဲ့တိတ်မဝေးပေါ့အဲ့အတန်ကြားပြီးရတာဟိုကြပေါ့ကလေးတွေကလည်းပြေးလာပြီးတော့တင်းလာပို့တယ်ဒီဟိုကဘုံပေါက်တဲ့ကိစ္စမှာလူနာတွေရှိတယ်ဆိုတော့ပြောတော့ကျမဒီယူနီဖောင်းတွေပါပို့ပြီးတော့ဆင်းသွားတဲ့အချိန်မှာလူနာတွေအရင်တွေကတော့အဲ့လိုပေါ့ဟိုစစ်တပ်တန်ယူရှိနေတာပေါ့နော်အတူတူတွေလည်းအနားမကပ်ဘူးနဲ့လူနာတွေကိုအတက်ကြဲဖို့အရေးကြီးတဲ့အကြောင်းနဲ့အများဆုံးလူနာကိုဆေးရုံကြီးကိုအရင်ပို့တယ်။အဲတခြားဟိုပါပေါ့သွားနိုင်လာနိုင်တဲ့ကလေးတွေတန်ရရတဲ့ကလေးတွေကြတော့ကျွန်တော်ဒီဘက်ဘာလန်းထဲမှာရှိတဲ့ဆေးရုံကိုတော့အရင်ပြေးသွားတယ်ပေါ့
။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးတော့ဖြစ်စဉ်ဖြစ်တဲ့အနီးအနားမှာလုံခြုံရေးယူပြီးတော့မန်ရှင်းလင်းမှုတွေလုပ်ပါတယ်။မန်ရှင်းလင်းရေးဆောင်ရွက်နေချိန်မှာနောက်ထပ်မပေါက်ကွဲသေးတဲ့ကြံရှိတဲ့ဘုံသလုံးတွေ့ရတဲ့အတွက်ကားတာကွန်းကြီးကာယံပြီးတော့ဘုံကိုဖောက်ခွဲဖြက်စီးခဲ့တယ်လို့သိရပါတယ်။ဖောက်ခွဲမှုကြောင့်ရတားပြည်သူ10ဦးထိခိုက်ဒဏ်ရာရပြီးတော့အသက်အန္တရာယ်ဆွေးနွေးရတဲ့လူနာ4ဦးရှိတယ်လို့ဖြစ်စင်မှာကိုရိုင်းကူညီကယ်ဆယ်နေသူတူကပြောပါတယ်
။ရင်းသွင်းမှာတော့ဒီမှာဆွေးနွေးရလူနာတော့အနည်းဆုံး4ယောက်လောက်တော့ကျွန်တော်တို့မြင်ခဲ့တယ်။အဲ1ယောက်ကတော့အလွန်ဆိုးရွားတယ်။အသက်အန္တရာယ်တော့ဖြစ်နိုင်တယ်။နောက်တစ်ယောက်ကတော့6ယောက်ထိခဲ့တယ်။ဟုတ်တယ်ပြေထွက်လွန်လူနာလည်းရှိတယ်ဒီခြေောက်တွေထိတာရှိတယ်လက်တွေထိတာရှိတယ်တိုက်တွေထိတာရှိတယ်ဆိုရင်တော့ဒီအဲ့ဒီကလဲကျသွားတဲ့အနေအထားမျိုးပုံစံမှာရှိတယ်
ဆိုးရင်ရတဲ့လူနာတွေတဲကတူးသေဆုံးတယ်လို့သတင်းထွက်နေပေမဲ့အတည်ပြုလို့မရသေးပါဘူး။ပောက်ကွဲမှုဖြစ်ပွားတဲ့နေရာဟာရန်ကုန်မြို့လေကောင်မှာရှိတဲ့ကားမတိုင်မှာပောက်ကွဲတာဖြစ်ပြီးတော့ပောက်ကွဲချိန်ဟာလူစီကားတဲ့ချိန်လည်းဖြစ်ပါတယ်။ရန်ကုန်မြို့မှာအစိုးရဌာနဆိုင်ရာယုံတွေရက်ွက်ယုံတွေမှာမကြာခဏဆိုသလိုဘုံနဲ့ပစ်ခတ်တိုက်ခိုက်ပောက်ကွဲမှုတွေရှိပေမဲ့အများပြည်သူအသုံးပြုတဲ့ဘတ်ကားမတိုင်မှာအခုလိုပောက်ကွဲတာဒါပထမဆုံးအကျင့်ဖြစ်ပါတယ်။ပောက်ကွဲမှုနဲ့ပတ်သက်ပြီးတော့ဘယ်ဖွဲ့စည်းကလှုပ်ဆောင်နေဆိုတာကိုထုတ်ပြန်တာမရှိသေးသလိုထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့လည်းကြောက်ထရားရဲစခန်းကိုဖုံးဆက်သွဲခေါ်ဆိုပေမဲ့လက်ခံပြချမှုမရှိပါဘူး။ NUG ဂျာကာလာမြို့သားညီညွတ်ရေးဆိုရတော့အရသားတွေကိုထိခိုက်စေတဲ့ဒီအကြမ်းဖက်မှုကိုဝေဖန်ရှုတ်ချတဲ့ကြေညာချက်ထုတ်ပါတယ်။ NUG ကောက်ကွဲဌာနအနေနဲ့သူ့တပ်ဖွဲ့ကစစ်သည်ကျင့်ဝတ်တွေကိုတိတိကျကျသတ်မှတ်ထားသလိုလိုက်နာဖို့ပြက်ကွက်လို့ရှိရင်လည်းထိရောက်စွာအရေးယူတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ကိုသားညဦးပြောပြပေးခဲ့တာပါရှင်ဝက်လက်နယ်တဲကအခြေအနေကိုလည်းတင်ပြပေးပါမယ်မေလ23ရက်နေ့ကတည်းကဝက်လက်မြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာတွက်နေမြေရှင်းလင်းရေးလုပ်တာကြောင့်ကြေးရွာပေါင်း30ကျော်လောက်ကရွာသူရွာသားတောင်းငယ်ချီဟာအိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ဒေသခံတချို့ဖမ်းဆီးခံရပြီးနှိပ်စက်တပ်ဖြတ်မှုလည်းရှိတယ်လို့လည်းပြောကြပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုမမျှသစေအောင်ပြောပြပေးပါမယ်ရှင်
စစ်ကောင်စီတပ်တွေဟာမေလ23ရက်နေ့ကဝက်လက်မြို့နယ်အရှိချမ်းကကျေးရွာတွေကိုစတင်ဝင်ရောက်ပြီးနေမြေရှင်းလင်းရေးလုပ်တာကြောင့်ကျေးရွာသားတွေဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့နေမြေရှင်းလင်းရေးတပ်တွေအတွင်းမှာကျေးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဝက်လက်မြို့နယ်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုနဂါးလေးက VOE ကိုပြောပါတယ
်။အဲ့လဲတောင်းနေနှစ်မှာဆိုရင်ဒီလိုဒီတော့ဒီအနုဒမီတောင်းင်းနဲ့အနုဒမီဟုတ်ပါတယ်အထက်မှာ26 29ရက်နေ့ကမဲခုံးကအဲဘဖြစ်တယ်ဒါပဲဖြစ်ပြီးတော့27ရက်နေ့ကတယ်ရောမှာရောက်တယ်တယ်ရောတာပေါ့နော
်
တယ်ရောမှာရောက်ပြီးတော့တယ်ရောမှာတော့ဖြစ်သွားတယ်တယ်ရောမှာကျွန်တော်မျက်မြင်ပြအောင်မြင်တယ်ဒါနဲ့လက်လက်ချင်းထူတာကအဲ2ရက်တော့တည်တယ်ဆိုတော့ကျွန်တော်စုစုပေါင်း4ရက်တည်ရအဲတယ်ရောမှာ4ရက်နဲ့ကျွန်တော်မဲခုံးမှာ20လောက်နဲ့ဆိုရင်24
စစ်ကောင်စီရဲ့နေမြေရှင်းလင်းစစ်ကြောင်းဟာရွှေဘုံမြို့နယ်ကကြေးရွာတွေကိုရှင်းလင်းလာတဲ့စစ်ကြောင်းဖြစ်ပြီးမေလ23ရက်နေ့မှာဝက်လက်မြို့နယ်အရှိချမ်းကိုစပြီးဝင်ရောက်လာတာလို့ဆိုပါတယ်။31ရက်နေ့မှာတော့ဝက်လက်မြို့နယ်အနောက်ချမ်းကဥယင်သာကြေးရွာကိုရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။နေမြေရှင်းလင်းရေးအတွင်းမှာကြေးရွာသားတွေကိုဖမ်းဆီးပြီးစစ်လက်နက်တွေကိုတည်ခိုင်းတာအမျိုးသမီးတွေကိုတားမယားပြုကျင့်လိန်စော်ကားမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒီဆွဆွဲချက်တွေကိုတော့ VOE ကတိကျအတိမပြုနိုင်ပါဘူး။ဝက်လက်မြို့နယ်အတွင်းစစ်စီရင်တဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီပြန်ကြားရေးကလည်းထုတ်ပြန်ပြောဆိုတာမရှိပါဘူး။မေလ23ရက်စစ်ကောင်စီစစ်ကြောင်းတွေဝက်လက်မြို့နယ်ထဲဝင်လာလို့ရွာသားတွေစစ်ဆောင်ရတဲ့အချိန်မှာမိုးတဲနေတဲ့ရက်တွေဖြစ်တာကြောင့်နေရင်းနဲ့စားရေးအခက်အခဲတွေရှိသလိုကျန်းမာရေးလည်းထိခိုက်ရသူတွေရှိတယ်လို့ဒေသခံတဦးကအခုလိုပြောပါရယ်။
အဲ့ဒီတော့ဘာမှမပေါ်မလာဘူးခါးစရာဥက္ကဋ္ဌကဆက်ဖောင်းလို့မလာကြဘူးရခါးစီမိုးလာကြီးတင်မှာဒီလိုအတင်လေးကြီးလို့တောင်းအတင်လေးကတဲလေးပေါ့နော်ဖောက်ထားတဲလေးကြီးလာလို့စိုးကျဲကြီးကအမှမြေကြီးပေါ်မြေကြီးပေါ်မှာပဲ HR ရဲ့ညာပေါင်းကြီးကနည်းနည်းကကျွန်တော်ဒီစိုးစိုးကျောင်းလာရင်ကျွန်တော်တို့အဲ့လိုမျိုးတို့ကကျွန်တော်မျိုးရောက်ရတယ်ဗျအဲ့ကကမိုးရတယ်တော့ကျွန်တော်တို့မှဒီဘက်ကတကယ်တကယ်စမ်းမကြီးအများကြီးကြိုက်တယ်စမ်းမကြီးတော်တော်လေးကိုစိုးရတယ်ဗျကျမရဲ့မူရတော့ကကျွန်တော်တို့နာစီဆောင်စုဖြစ်တယ်အဲဌာနခြင်းပေါ့နော်ဌာနခြင်းကတော့နေဒီကနာစီဆောင်စုကတော်တော်များရှိတယ်ဗျအဲဒီဘင်းဆောင်တော့ကြတော့မိုးတမိုးနမိုးလို့မြည်ရမကြဘူးလေအားလုံးကပြော့ခွေသွားကြတာပဲကျွန်တော်တို့ဟိုတော်တော်လေးလည်းဒီအားလုံးကပါလေစိတ်လည်းမကောင်းဘူးဗျာ
စစ်ကောင်စီတပ်တွေကစကိုင်းတိုင်းတွင်ကမြို့နယ်တော်တော်များများကိုနေမြေရှင်းလင်းရေးတွေလုပ်နေတာကြောင့်ကျေးရွာတချို့ရွာလုံးကျွတ်ထွက်ပြေးနေရတယ်လို့စစ်ဆောင်တွေလည်းတောင်းနဲ့ချီပြီးတော့ရှိပါတယ်။လက်ရှိမိုးရာသီကာလအတွက်နေထိုင်ရေးနဲ့စားတောက်ရေးအတွက်ရိခါနဲ့ဆေးဝါးတွေလိုနေတယ်လို့ဒေသခံတွေကပြောပါတယ်။ထွက်ပြေးနေရတဲ့ဒုက္ခသည်တွေဟာတောတောင်တွေထဲမှာယာယီနေသူတွေရှိသလိုနီးစပ်ရာဆွေမျိုးသားချင်းရွာတွေရဲ့အိမ်တွေနဲ့ဘုံကြီးကျောင်းတွေမှာခိုးလုံနေရသူတွေလည်းရှိပါတယ်။သူတို့ကိုဒေသခံအချင်းချင်းပြန်ပြီးအကူအညီပေးတယ်ဆိုပေမဲ့အချင်းကြားလာတာနဲ့အမျှအကူအညီရဖို့ပိုပြီးခက်ခဲလာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်ဒေတာအပြင်ဘက်ကအကူအညီပေးဖို့လဲတွာလာရေးအခက်အခဲတွေကရှိနေပါတယ်အာဆီယံကတော့မြန်မာပြည်သူလူသားချင်းစာနာကူညီမှုအကူအညီတွေပေးဖို့ညှိနှိုင်းဆောင်ရွက်နေတာမှစကိုင်းတိုင်းကိုလည်းဦးစားပေးအဆင့်သတ်မှတ်ထားပါတယ်ရှင
်မမြတဆင်အောင်ပါရှင်ဆစ်ဆောင်နေအတွက်ကုလသမဂ္ဂရဲ့အကူအညီအစီအစဉ်ကိုလည်းတစ်ဆက်တည်းမှာတင်ပြပေးလိုပါတယ် မြန်မာနိုင်ငံတွင်းကနိုင်ငံရေးပဋိပက္ခတန်းကြောင့်အိုးအိမ်မဲ့ဖြစ်နေသူတွေကာလရှည်နေရက်ဆွန့်ခွာနေရသူတွေနဲ့စားဝတ်နေရေးချက်တဲနေသူအနည်းဆုံး၄သန်းလောက်ကိုကုလသမဂ္ဂကမ္ဘာစားနပ်ရိက္ခအစီအစဉ် WFP ကဒီနှစ်ထဲမှာကူညီနိုင်ဖို့ရထားတယ်လို့ပြောပါတယ်နေရက်ဆွန့်ခွာပြီးထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကတော့ဆက်ပြီးတော့လိုအပ်နေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်တင်ပြပေးပါမယ်ရှင်
ပြည်တွင်းမှာဖြစ်ပွားနေတဲ့ပြည်ပခန့်တန်းကြောင့်အိုးမဲ့အိမ်မဲ့ဖြစ်ရသူတွေကာလကြာရှည်နေရဆွန့်ခွာနေထိုင်နေကြသူတွေနိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေကြောင့်အသက်မွေးဝမ်းကြောင်းစားဝတ်နေရေးအခြေအနေထိခိုက်ခဲ့ရတဲ့မျိုးပြနေဆင်းရဲနွမ်းပါသူတွေကိုဒီနှစ်ထဲမှာအကူအညီပေးသွားမယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Steven Anderson က VOA ကိုအီးမေးလ်ကနေတဆင့်ပြောပါရယ
်တချိန်တည်းမှာပဲနိုင်ငံအနှံ့နေရအသီးသီးမှာနေရဆွန့်ခွာတင်းရှောင်နေရသူတွေတိုးလာပြီးလူသားချင်းစာနာမှုအကြအတဲဟာထိထွားလာနေပါတယ်။နေရဆွန့်ခွာတိမ်းရှောင်နေရသူတွေနဲ့တိကြိုက်ခံစားရသူအများစုစီကိုလူသားချင်းစာနာမှုအကူအညီတွေရောက်ရှိနိုင်ခြင်းမရှိသေးပါဘူး။အခုလိုအချိန်ဟာမြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံတကာအသံအဝိုင်းစီကတသားတည်းရည်တည်မှုနဲ့ပံ့ပိုးကူညီမှုတွေကိုအရင်ကတည်းပိုလိုအပ်နေတဲ့အချိန်ဖြစ်ပါတယ်
။အနည်းဆုံးမြန်မာနိုင်ငံသား၄သန်းကိုကူညီဖို့ရတာပြီ။အခုနှစ်အစပိုင်းမှာတဲ့လူပေါင်းနှစ်သန်းကျော်ကိုကူညီပေးခဲ့ပြီးဖြစ်တယ်လို့သိရပါဗျ။ရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းကတိုက်ပွဲရှောင်နေအပါအဝင်တခြားထိခိုက်လွယ်သူပေါင်းလူဦးရေ3,600ဝန်းကျင်ကို WFP ကလာစဉ်ထောက်ပံ့တာတွေလှုပ်ဆောင်နေတယ်လို့ပြောပါဗျ။ WFP ရဲ့စံစီစာပယ်အခြေခံစားနပ်ရိက္ခာနဲ့လာစဉ်ထောက်ပံ့မှုရနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစစ်ဆောင်စခန်းတစ်ခုမှာတော့မိုးရင်းကာလအမီနေရာထိုင်ခင်းအရေးပေါ်လိုအပ်နေပါဗျ။လူကြီးရဲ့3,000ဝန်းကျင်နေထိုင်တဲ့အဲ့ဒီစစ်ဆောင်စခန်းမှာတဲအိမ်တွေရဲ့ကြံ့ခိုင်မှုအားနည်းနေပြီးဒါတွေကိုကူညီပေးနိုင်ဖို့စစ်ဆောင်စခန်းတာဝန်ခံကပြောပါတယ်
။ဒီကလာပြေးမှာလဲမုံကဟိုဟာအသေးနဲ့ရော်တာတို့ဒီတစ်ခါနေရင်လေကင်းတက်တာတို့ရှိတာပေါ့။အဲလေကင်းတက်တာဆိုတစ်ခါနေရင်တဲအိမ်တွေကဆိုင်သွားတာတို့တိုင်နဲ့တိုင်ရောပါပေါ့နော်။အမိန်ပြုတ်ဖြစ်သွားတာတို့အဲ့လိုမျိုးတော့ဖြစ်နေတာပေါ့။ဒါမဲ့လက်ရှိအမြင်တွေအားဖြင့်ဆိုတော့ဟိုဟာတဲအိမ်တွေကတော့ကျင်းလင်းပြုတ်ပြင်ဖို့အမြင်ဆိုးရတယ်လို့အဲ့နေတာပေါ့။ဒီမိုးရွာတွေနဲ့ကြက်လာပြီပေါ့နော်သူတို့တိတ်အင်းနေလေဟောပေါ့နော်အောင်းတော့လာပြီဆိုတော့ဒီအောက်ခြေတိတ်အင်းနေတာဟောမခိုင်တော့ဘူးပေါ့ဒီပြင်းလေဟောဝိမ့်မဲ့တာတော့ပေါ့နော်အာဖွစ်စီဖြစ်ဖြစ်ဟောဒီမိုးမကြမြင်တော့ဟောပေါ့နော်လာပြီးရင်ဒီဆစ်ချုံလေးကိုသူပြင်းချင်တာပေါ့
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ရဲ့စည်ရင်းအရာဆိုရင်မြန်မာနိုင်ငံမှာဆစ်အာဏာသိမ်းပြီးချိန်ကစလို့ပြည်တွင်းနေရဆွန့်ခွာသူဥယေက9,360,000ကျော်အထိရှိထားပါတယ်နေရဆွန့်ခွာနေရသူတွေအတွက်အရက်ဖက်အဖွဲ့အစည်းတွေဒေသခံစေနာရှင်တွေနဲ့ WFP အပါအဝင်တခြားအဖွဲ့အစည်းတွေကနေစာနယ်ဇင်းကနေအခြေခံပစ္စည်းတွေကိုထောက်ပံ့ပေးနေပေမဲ့လည်းဒီအခက်အခဲတွေကိုရင်ဆိုင်နိုင်မှုပြန်လည်ရည်တည်နိုင်မှုကပံ့ပိုးမှုတွေထပ်ပြီးလိုအပ်နေသေးတယ်လို့သိရပါဗျ။ဆစ်ဆောင်စခန်းတွေစီတော်ရောက်ခဲ့တဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Steven Anderson ကဆစ်ဆောင်တွေရဲ့လက်ရှိအခြေအနေကိုအခုလိုအီးမေးလ်ကနေတဆင့်ပြန်လည်ဖြေကြားပါဗျ
။ကြားပြည်နယ်ကတိုက်ပွဲဆောင်ပြည်သူတွေကိုတွေ့တဲ့အခါသူတို့ရဲ့မျက်လုံးတွေထဲမှာဝမ်းနဲ့ပူဆွေးမှုတွေရောကြံ့ကြံ့ခံနိုင်စွမ်းတွေကိုရောကျွန်တော်တွေ့မြင်ခဲ့ရပါတယ်။အများစုကသူတို့ရဲ့နေအိမ်တွေ၊လေယာဉ်တွေနဲ့ပိုင်ဆိုင်မှုအလုံးနီးပါးဆုံးရှုံးခဲ့ရပါတယ်။နောက်ပြီးတော့သူတို့အခုရောက်နေတဲ့နေရာကိုရောက်နိုင်ဖို့အတွက်တော်တော်ဝေးဝေးကလာခဲ့ကြရတာပါ။အများစုကတော့တနေရာကနေတနေရာကိုပြောင်းရွှေ့လာကြရင်းနဲ့ဘာပစ္စည်းမှကိုမကြံတော့တာပါပဲ။လက်တလောအခြေချထားတဲ့နေရာတွေကနေရေးထိုင်ရေးအခြေအနေကတော့တကယ်ကိုချွတ်ချွတ်ငဲငဲစင်စင်ရဲရဲပါပဲမိသားစုတော်တော်များများကတကိုယ်ရေးတန့်ရှင်းမှုမရှိတဲ့ယာယီတဲတွေမှာနေထိုင်နေကြရရှာပါတယ်သူတို့မှာအခုဆိုရင်ဝင်ငွေမရှိတဲ့အပြင်စုဆောင်းထားတဲ့ငွေအလုံးနီးပါးဆုံးရှုံးသွားခဲ့ရပါတယ်ကလေးတွေအမျိုးသမီးတွေတက်ကြီးရွယ်အိုနဲ့မတန်မဆွမ်းသူတွေလိုထိခိုက်လွယ်တဲ့နေရာတွေအတွက်အကာအကွယ်ပေးရေးဆိုင်ရာစိန်ခေါ်ချက်တွေလည်းကြီးကြီးမားမားရှိနေပါတယ်ဒါပေမဲ့တိုက်ပွဲဆောင်အများအပြားကြားမှာစစ်သမ ्या ကိုအကောင်းဆုံးရင်ဆိုင်မယ်ဆိုတဲ့ခွန်အားနဲ့ကြံ့ကြံ့ခံနိုင်တဲ့စိတ်ဓာတ်ကိုလည်းကျွန်တော်တွေ့ခဲ့ရပါတယ်။မိဘတွေဆိုရင်လည်းသူတို့ရဲ့သားသမီးတွေအတွက်အားတင်ပြီးကြိုးစားရည်တည်နေတာကိုတွေ့ရတော့ကျွန်တော်တော်တော်လေးစိတ်ထိခိုက်ရပါတယ်။သူတို့ကလေးတွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်ရှိဖို့မျှော်လင့်ချက်ကိုတော့သူတို့စုပ်ကင်ထားစေပါပဲ
။ဆစ်ဆောင်နေသူတွေအတွက်စာနယ်ရိက္ခာအပြင်ကျန်းမာရေးဆောင်ရှောက်မှုအမိုးကံနဲ့ရေနဲ့တန်ရှင်းရေးတို့အတွက်အကူအညီတွေအဓိကလိုအပ်နေရဲ့လို့လည်းပြောပါရယ်။မြန်မာနိုင်ငံတွင်းကပြည်ပခန့်တွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စကိုအာဆီယံအသင်းကြီးမှဆွေးနွေးနေရလဲရှိပါတယ်။ ဒါပေမဲ့ဒီအကူအညီတွေပေးမဲ့ပုံစံအကူအညီပေးရေးလုပ်ငန်းတွေအကောင့်ထဲဖော်မဲ့ကိစ္စတွေနဲ့ပတ်သက်လို့အာဆီယံအတွင်းမှာသဘောမညီမျှတာတွေလည်းရှိနေပါတယ်မြန်မာစစ်ကောင်စီဘက်ကတော့သူတို့တတ်မှတ်ထားတဲ့မူပေါင်းအတွင်းကနေတရားဝင်ဆောင်ရွက်မယ်ဆိုရင်လက်ခံပူးပေါင်းသွားမယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
ကိုရဲမုံပြောပြပေးခဲ့တာပါရှင်မြန်မာသတင်းဆောင်မတွေပြီးမှတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းဆောင်မတပုတ်ကိုဆက်ပြီးတင်ပြပေးလိုပါတယ်ဖန်လွင်ရင်တန်းွေထုတ်လွှင့်မှုလျှော့ချရေးဝိုင်းပြီးတော့ကြိုးပမ်းနေရတဲ့အချိန်ရဲလျက်စစ်ထုတ်ယူရေးလုပ်ငန်းဟာတွင်းတက်လောင်စာသုံးဆွင့်အင်ထုတ်ယူရေးလုပ်ငန်းတချို့အတွက်အလားအလာရှိတဲ့အစားတူရွေးချယ်စရာဖြစ်လာပါတယ်ကင်မရွန်နိုင်ငံအတွက်ရာလျက်စစ်ထုတ်လုပ်ရေးစီမံကိန်းကြီး Nestigel ကနေစွန့်အင်30ရာခိုင်နှုန်းတိုးမြင့်ထုတ်လုပ်နိုင်တော့မှာဖြစ်ပါတယ်။စီမံကိန်းလုပ်ငန်းခွင်ကနေ Emmanuel Julinas တရင်ပေးပို့ထားတာကိုနန်းလောင်ပြောပြပေးပါမယ်ရှင်
။အပြည်ပြည်ဆိုင်ရာဗဒရေးကော်ပိုရေးရှင်း IFC ရဲ့အဆိုအရကင်မရွန်နိုင်ငံမှာပြည်သူ60ရာခိုင်နှုန်းလောက်ပဲလျှက်စီမီရပါတယ်။ဒါပေမဲ့လည်းရေအားလျှက်စစ်တအားထုတ်လုပ်ရေးကြောင့်အပြောင်းအလဲတွေဖြစ်လာမယ်လို့ကင်မရွန်ပြည်သူတွေမျှော်လင့်နေပါတယ်။နောက်ချစ်ကောရေလောင်တမန်ဆောက်လို့ပြည်စီတော်တဲ့အခါလျှက်စစ်စွမ်းအင်429မီဂါဝတ်အထိနိုင်ငံတော်ပေးဝေနိုင်တော့မှာဖြစ်ပါတယ်။ကင်မရွန်ရေနဲ့စွမ်းအင်ရေယာဝန်ကြီးဂက်စတန်အီလွန်ဒူအဆွန်ဘာကစီမံကိန်းစတင်နိုင်မယ့်အနေအထားကိုရှင်းပြပါလိ
မ့်မယ်။ဒါကဘောအနေဘူဒိုပရိုဂရက်ရှင်ကြီးစတိစ်ပေးဆောင
်လုံငန်း60ရာခိုင်နှုန်းပြည်စီနေပြီဖြစ်တဲ့အတွက်တိတ်ကိုအားရစရာကောင်းပါတယ်။2024ခုနှစ်ကုန်လမှာစွမ်းအင်ထုတ်ယူနိုင်မယ့်စစ်ပစ္စည်း9လုံးစလုံးတက်ဆင်ပြီးပါလိမ့်မယ်။2023ခုနှစ်ဒီဇင်ဘာလလောက်မှာပထမဆုံး7လုံးကနေလက်စစ်စွမ်းထုတ်ယူနိုင်ပါလိမ့်မယ်
။ Nastigo ရေလောင်တမန်ကလာတဲ့လက်စစ်တအားတွေကိုတော့ကင်မရွန်နိုင်ငံရဲ့ဒေသကြီး10ခုတွေကမိသားစု10ခုမှာအနည်းဆုံးမိသားစု9ခုကရကြပါလိမ့်မယ်။ဒီစီမံကိန်းကြီးကိုအလုပ်သမား1500နီးပါးနဲ့လုပ်ကိုင်နေတာပါ။ Nastigo ရေလောင်တမန်စီမံကိန်းက Justin Nasama ကဆက်လို့ရအကြောင်းအခုလိုရှင်းပြပါတယ
်။ Au niveau du barrage principal en amont comme vous l'avez vu
ရေလောင်တမန်ကြီးရဲ့အဓိကအဆင့်ဖြစ်တဲ့အထက်ပိုင်းဘယ်ဘက်ကံမောင်ကနေညာဘက်ကံမောင်အရှိက1450မီတာမှာမီတာ1000ကျော်လောက်စောက်ပြီးနေပါပြီ။3300မီတာအရှိရှိတဲ့ရေလွှတ်မြောင်းကိုတော့ရေလုံနဲ့ကွန်ကရစ်တင်နဲ့စောက်လုပ်ထားပါတယ်။ Central Africa မှာတော့တမူထူးတဲ့စီမံကိန်းတစ်ခုဖြစ်ပါတယ
်။စွမ်းအင်ထုတ်ယူမဲ့ unit တွေနဲ့တောင်ပိုင်းဆက်ကြီးတွေတပ်ဆင်ပြီးရင်တော့2023ခုနှစ်ဇွန်လထဲမှာအစမ်းလှည့်ပတ်ကြီးမှာဖြစ်ပြီးရေလောင်တမန်ကြီးရဲ့ခိုင်ခံ့မှုကတော့2024မှာစမ်းသပ်ကြမှာဖြစ်ပါတယ်။ဒီစီမံကိန်းကြီးမှာကင်မရွန်ပြည်တွင်းပြည်ပဘဏ်တွေကရှယ်ယာထည့်ဝင်ထားကြတာပါ။ကမ္ဘာတစ်ဝန်းတန်ရှင်စွမ်းအင်ထုတ်ရေးလုပ်ငန်းတွေမှာကနဦးရင်းနှီးမြှုပ်နှံခဲ့တဲ့ဥရောပရင်းနှီးမြှုပ်နှံမှုဘဏ်ကရေလောင်တမန်တည်ဆောက်ရေးအတွက်ဥရောပယူရိုငွေကြေးတန်90ထည့်ဝင်ထားတာပါ။Thomas Ostroga အခုလိုပြောပါတယ
် This project in Nachtigal will provide 6
million ဆယ်စုနှစ်တွေအတွင်းကင်မရွန်ပြည်သူ6သန်းအတွက်ဒီစီမံကိန်းကနေပြန်ပြည့်မြဲစွမ်းအင်တွေထုတ်ပေးပါလိမ့်မယ်ဒါအလွန်အရေးကြီးပါတယ်ဒီလိုအရေးကြီးတဲ့စီမံကိန်းမှာကင်မရွန်အာဏာပိုင်နေနဲ့မိဖက်လုပ်ကံရတဲ့အတွက်ဥရောပသမဂ္ဂရဲ့ရာသီဥတုဆိုင်ရာဘဏ်တစ်ခုအနေနဲ့အလွန်ဝမ်းမြောက်မိပါတယ်
EU ရဲ့ Green Energy တန်ရှင်စွမ်းအင်ထုတ်ရေးလုပ်ငန်းကလည်းစီမံကိန်းအတွက်ဘဏ္ဍာငွေထောက်ပံ့ထားပါတယ်EU ဆိုင်ရာကင်မရွန်တပ်အမတ်ဖိလစ်ဘန်ဒင်ကအခုလိုပြောပါတယ
်။ Ça fait vraiment un plaisir de voir comment vous exploitez cette
ရေတဘာဝအရင်းမြစ်ကိုအခုလိုအသုံးချတာတွေးမြင်ရတဲ့အတွက်တကယ်အားရကျေနပ်မိပါတယ်။သူ့ရဲ့အကျိုးကျေးဇူးကြောင့်အာဖရိကတိုက်ထဲကတခြားနိုင်ငံတွေနဲ့ရှင်ပြိုင်တဲ့နေရာမှာပိုပြီးတပန်းတာသွားစေပါတယ်
။ကင်မရွန်နိုင်ငံမှာရေအားကနေလက်စစ်စွမ်းအင်ထုတ်ယူနိုင်မယ့်အလားအလာကောင်းတဲ့အတော်များရှိနေပါသေးတယ်။ကင်မရွန်နိုင်ငံဟာအာဖရိကတိုက်ထဲမှာရေစွမ်းအင်ထုတ်ယူနိုင်မှုတတိယအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်း IFC ကခန့်မှန်းထားတာဖြစ်ပါတယ်
။နန်းလောင်တင်ပြပေးခဲ့တာပါရှင်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေတာနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဘာသာအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ ဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါတောတာရှင်များရှင်။ VOA American အသံရဲ့2022ခုနှစ်ဇွန်လ1ရက်ဗုဒ္ဓဦးမြင့်မနက်ခင်းစီစဉ်တွေကိုလှိုင်းဒိုမီတာ24/50တိုကန်နေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတင်ပြမယ်ကဘာတလွားခီးသောအစီအစဉ်မှာတော့ယူဂန်ဒါနိုင်ငံအလဲပတ်ခီးစဉ်ကိုပြောပြပေးမှာဖြစ်ပါတယ်
။ Previously there was not so much travel by Ugandans around Uganda. Many people believe they've been born here, they've grown up here.
ဒီကကမနာဆင်ချရအောင်ပါရှင်။ Social Media မှာလူကြီးများတဲ့သတင်းတူတွေ၊နောက်မြင်ကွင်းတင်မှတ်စု၊ American နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းပတ်ဆင်ခဏတွေကိုလည်းနားဆင်ချရဖို့ရှိပါတယ်။အခုရေဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။မရင်းကျင်တယ်လို့တန်တရားရှိသူကိုတရားမစွဲခင်မှာလိမ်ပိုင်းဆိုင်ရာစောကားခံရတဲ့သူတွေဟာစစ်စစ်ချက်စာကိုပြရမယ်လို့ဂါနာနိုင်ငံမှာပြဋ္ဌာန်းထားပါတယ်။ဒီလိုစစ်စစ်ရတာကဇယိတ်စကားကြီးပါတယ်။ကျမ်းမာရေးအမကန်နဲ့လည်းအကျုံးဝင်ပါဘူး။ဒါကြောင့်တရားစွဲဖို့တားမြစ်ထားတယ်လို့ဖြစ်နိုင်ပါတယ်။ဥပဒေပြုလွှတ်တော်အမတ်တယောက်ကစစ်စစ်ချက်လိုအပ်ချက်ကိုပယ်ဖျက်ဖို့ကြိုးစားနေတဲ့အကြောင်းဂါနာနိုင်ငံဘာတာကနေ VOA သတင်းတောက်စီနာနုထော့ကသတင်းပေးပို့လာပါတယ်။ဦးတင်မောင်တန်ပြောပြပေးပါမယ်ရှင်
။အစမီတောင်းစုမှာသမီး3ယောက်ရှိပါတယ်။ဂါနာနိုင်ငံမြောက်ပိုင်းကောင်းလုခြေမှာနေထိုင်နေကြတာပါ။ဒီလောက်အစောပိုင်းမှာ15နှစ်အရွယ်အငယ်ဆုံးသမီးကိုဆွဲခေါ်သွားတာခံရပြီးမရင်းကျင့်ခံရပါတယ်။သူ့မအိုင်ရင်းအဆန်ကအခုလိုပြောပြပါတယ်။
There's a bit of course a picture of love phone you
call ဖုန်းနဲ့14နှစ်ရွယ်မိန်းကလေးတယောက်ပုံကိုကျမညီမကိုပြပါရယ်။သူနဲ့လိန်ဆက်ဆံမှုညီငယ်တဲ့အတွေ့အဲ့ဒီမိန်းကလေးကိုတတ်ပစ်လိုက်တယ်လို့သူကပြောရတဲ့။တကယ်လို့ကျမညီမကခုခံနေရင်လည်းတတ်ပစ်မယ်လို့ချင်းချောက်ပါရယ်။ပြီးတော့ pistol တနက်နဲ့ကျမညီမရဲ့ရင်ဘတ်ကိုလည်းထိုးတယ်။ရိုက်လဲရိုက်တယ်ရှင့်။ကျမညီမရဲ့မျက်နှာတမျက်နှာလုံးညောင်းကိုင်းနေရပါပဲ
။ခုနှစ်ကြာပြီးတဲ့နောက် Irene ရဲ့ညီမစေယုံကဆင်းရပါတယ်။နောက်6လအကြာမှာထပ်မံစစ်ဆေးဖို့ချိန်လိုက်ပါတယ်။အမျိုးသားကျန်းမာရေးအာမခံအစီအစဉ်မှာဒီလိုကုသမှုတွေအတွက်ပတ်စံမပြေပါဘူး။တောင်ကြီးမြောက်ပိုင်းဆေးရုံအုပ်ဒေါက်တာဘာနတ်ဟေးဖို့အဒုကူဘကအခုလိုပြောပါတယ
်။ As long as it is defilement or
ရင်ကားမှုမဒိမ့်မှုလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှုတွေအတွက်ကျန်းမာရေးအာမခံမရှိပါဘူး။ဘာစစ်ဆေးရေးပဲလို့လို့လူနာကကိုယ့်အိတ်ထဲကဖြစ်ဖြစ်တခြားကဖြစ်ဖြစ်ပေးရတာပါပဲ။
လိမ်ပိုင်းဆိုင်ရာစော်ကားမှုကိုကျန်းမာရေးကိစ္စအဖြစ်မစဉ်းစားပဲရာဇဝတ်မှုဖြစ်ပဲအမကန်အစီအစဉ်ကစဉ်းစားပါလေလို့တာဝန်ရှိသူတူက VOA ကိုပြောပါတယ်မြောက်ပိုင်းတောင်မှုခရိုင်လွှတ်တော်အမတ်တူကတော့ဒါဟာမတရားမှုပဲလို့ဆိုပြီးလိမ်ပိုင်းဆိုင်ရာအစော်ကားခံရသူတွေအတွက်ကြားသိတဲ့ကျန်းမာရေးစိတ်ကိုသူယုံကပေးပါမယ်လို့ဒေသခံစေယုံတွေကိုအကြောင်းကြားခဲ့ပါတယ်လွှတ်တော်အမတ်ဆန်မြိုအခုစီတို့I'd like to go အခုလိုပြောပါတယ
် I'm showing that in one constituency it is possible
ဆန္ဒနယ်မြေအခုမှာတော့ဒါကဖြစ်နိုင်ကြောင်းပြသလိုက်ပါပြီဒါကိုပယ်ဖျက်လိုက်ပြီးဆက်လုပ်နိုင်ပါပြီနောက်တစ်ဆင့်ကတော့ကျွန်တော်လုံးဖို့ဂိုင်ဘက်တွေကိုကျွန်တော်နဲ့ပူးပေါင်းလိုက်လုပ်ကြဖို့ပါတရားမဝင်ဖြစ်အောင်ဒီလိုနဲ့ကျွန်တော်တို့လုပ်ကြပါမယ
်ဂါနာနိုင်ငံမှာလိန်စော်ကားမှုတွေအတွက်တရားစွဲဆိုနိုင်ဖို့ဇယိတ်ကဒီနောင်စုဝင်ငွေရဲ့ဆယ်ရာခိုင်နှုန်းကနေ55ရာခိုင်နှုန်းအထိရှိနိုင်တယ်လို့2020ကုလသမဂ္ဂကလေးများရမုံဝင်အဖွဲ့ UNICEF ရဲ့လေ့လာချက်ကဖြစ်ပါတယ်။အစောကခံရသူတွေထွက်မလာနိုင်တဲ့အဓိကအကြောင်းပြဖြစ်ပါတယ်။အစောကခံရသူတွေကတရားမျှတမှုရရှိအောင်ဆောင်ရွက်ကြရမှာဝေကူဖို့တဲ့ကျူးလွန်သူတွေထိုက်တဲ့ပြစ်ဒဏ်ခံရဖို့ကသူ့ရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့အမတ် Applet Wall ကပြောပါတယ်။သူကအခုလိုဆက်ပြီးပြောပါတယ်။
No matter your status, no matter who you are, no matter how much money you think
about. ဘာကောင်းပဲဖြစ်ဖြစ်ပတ်စံဘလောက်ပဲရှိတယ်လို့ထင်ထင်ဒါကရာဇဝတ်မှုပါပဲအပြစ်ပေးခံရမယ်နည်းနည်းမှသီးခံလို့မဖြစ်ပါဘူ
းဒီလိုလှုပ်ဆောင်ချက်အစ်စ်တွေနဲ့အချက်မိသားစုဟာသူတို့တမင်းငယ်ပေါ်ဆောင်ကောင်းတဲ့သူကိုတရားစွဲဆိုနိုင်မယ်လို့မျှော်လင့်နေကြပါတယ်
ဥတည်မောင်တန်တင်ပြပေးခဲ့တာပါရှင်သတင်းဆောင်မတွေပြီးမှတော့အဖတ်စင်ခဏတွေကိုတင်ပြပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့မှားမှန်အချက်လက်တွေကိုစစ်စစ်တင်ပြနေတဲ့ VOA ရဲ့ Polygraph အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်
ယူကရိန်းကိုကျူးကျော်စစ်ထိုးနေတဲ့ရုရှားတပ်ဖွဲ့တွေစစ်ပွဲကြားပိတ်မိတဲ့ရတားပြည်သူတွေဘေးကင်းရာကိုထွက်နိုင်အောင်ထိုးစစ်ကိုဆိုင်းငံ့ထားခဲ့တာလို့ရုရှားကပြောပါတယ်။ဒါဟာဟုတ်မှာမသလား။အချက်လက်အခြေခံပြီးမှားမှန်တည်ပြထားတဲ့ VOA ရဲ့ Polygraph ပုံပြရုပ်သံမှာနှားစင်ကြည့်ရှုနိုင်ကြပါလိမ့်ရှင
်။ယူကရိန်းမှာရတားပြည်သူတွေစစ်ပွဲကြားညံ့နေမှာဆိုလို့ကာဝယ်ပေးတဲ့အနေနဲ့ရုရှားကမတိုက်ပဲထိန်းခဲ့တယ်ဆိုပြီးတော့ကာဝယ်ရေးဝန်ကြီးဆာဂေ ရှိုင်ဂူကပြောပါရင်သူကဟုတ်ပါရင်အဲ့ဒါထိုးစစ်အချိန်ကိုနှေးသွားစေပါရင်ဒါမဲ့ဒါကအရက်သားထိခိုက်မှုနည်းအောင်တမင်ကိုလုတ်ပေးတာပါလို့ပြောပါရင်ဒါအထင်မြင်မှားအောင်လုပ်တာပါအရက်သားတွေရှိတဲ့နေရာတွေအခြေခံအဆောက်အုံတွေကိုပြင့်မှတ်ထားရဲဆိုတဲ့အထောက်အထားတွေအများကြီးပါတစ်ချိန်တည်းမှာပဲယူကရိန်းကပြင်းပြင်းထန်ထန်ခုခံတာနဲ့ရုရှားတပ်တွေလည်းထိခိုက်မှုများလာကြောင်းရုရှားကသူ့ရည်ရွယ်ချက်တွေနဲ့စီရီတွေကိုပြန်လျှော့ချရပါတယ်ရုရှားဘက်ကတင်းကြုံပြစ်ခတ်တိုက်ခိုက်မှုကြောင့်အရက်သားတွေတေဆုံးဆေးရုံတွေကျောင်းတွေနေအိမ်တွေပြက်ကုန်ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဘူချောင်မျိုးကတက်ဖြတ်မှုတွေ၊မယ်ရီယူပေါ်ပြဆက်ရုံကိုဘုံချလို့လူရာချီတေဆုံးရတာ၊တိုက်ခန်းတွေရိတ်ခါတန်းစီတဲ့သူတွေကိုဒုံးကျင်တဲ့ပြစ်တာတွေကပြည်သူတွေရဲ့အသက်ကိုလုံးဝဂရုမထားဘူးဆိုတာတွေ့ရပါတယ်။ရုရှားရဲ့ထိုးစစ်တွေကထောက်ပို့လမ်းကြောင်းမကောင်းလို့နှေးသွားတာမျိုးပဲလို့အစိုးရခဲခဲတွေကပြောပါတယ်။ကီယက်နဲ့ဟာကီဖ်မြို့တွေလိုမျိုးအဓိကမြို့ကြီးတွေတစ်ဝိုက်ကနေယူကရိန်းတွေတိုက်ထုတ်လိုက်ပြီးတဲ့နောက်ရုရှားတပ်တွေအရှေ့ပိုင်းမှာဝိုင်းတိုက်နေကြပြီးတော့တိုက်ပွဲတွေပြင်းထန်နေတာပါရုရှားဘက်ကစစ်ရှင်ရှော့ချလိုက်တာဟုတ်ပါရင်ဒါမဲ့အရက်သားပြည်သူတွေလုံးလုံးကြီးအတွက်ဆိုတော့မဟုတ်ပါဘူးရှင
်ဒီလိုမှားမှန်မတိကျတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website မျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ social media မှာလူကြီးများတဲ့သတင်းတူများစူးစီးတင်ပြချက်ကိုနားဆင်ကြရအောင်ပါပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း social media ပေါ်မှာလူကြီးများတဲ့တမိနဲ့ဗီဒီယိုသတင်းလေးတွေကိုတင်ပြပေးပါပါရုရှားကစစ်စင်ရေးတုံတိုက်လေရင်တွေတိုက်ခိုက်ပြန်တန်းပုံဗီဒီယိုတွေထုတ်ပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်ကလူပြတိုက်ကမိုနာလီစာပကြီးကားကတော့ကိတ်မုန်နဲ့ပေးချန်အောင်ပစ်ပောက်ခရပါတယ်ဒီလို social media ပေါ်မှာလူကြီးများတဲ့တမိနဲ့သတင်းတူတွေကိုမအေးတန်တာကြောကပြောပြထားပါတယ်ရှင
်ဒီကိန်းကိုကျူးကျော်စစ်ထိုးနေတဲ့ရုရှားတပ်တွေဟာနိုင်ငံအရှေ့ပိုင်းမှာဖိတိုက်နေပြီးတော့ Luhansk State ကယူကရိန်းတပ်တွေကိုဝိုင်းနိုင်ဖို့မျိုးတွေကိုတိမ်ပိုက်ဖို့လှုံ့ဆော်နေတာပါဒီတော့တွင်မှာရုရှားကာဝေးဝင်ကြီးဌာနကသူတို့တိုက်လေရင်တွေနဲ့တိုက်ခိုက်ပြန်တိုင်းပုံဗီဒီယိုကိုထုတ်လိုက်ပါတယ်။ရုရှားကတိုက်လေရင်တွေတင်ကားတွေနဲ့စစ်အင်အားပြတဲ့ဗီဒီယိုကိုရုရှားကာဝေးဝင်ကြီးဌာနကမေလ30ရက်နေ့ကထုတ်လိုက်တာဖြစ်ပါတယ်။ရုရှားအကာသတပ်ဖွဲ့ရဲ့ SU-25 ရေပြစ်ကိုတိုက်လေရင်တွေစစ်စင်ရေးတွေမှာလှုပ်ရှားမှုပုံရိပ်တွေဖြစ်တယ်လို့ရုရှားကာဝေးဝင်ကြီးဌာနကပြောပါတယ်။တိုက်လေရင်ကအရန်နှိမ့်နေလေပြန်တန်းနေပြီးတော့ယူကရိန်းစစ်ဖက်ပြစ်မှတ်တွေကိုတုံးကျင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။နောက်ဗီဒီယိုတစ်ခုမှာတော့ဇိတ်ခါထောက်ဖို့ရထားကိုဝင်းငင်းကနေပြီးတော့လိုက်ပြီးတော့ဆောင်းရှောက်ပေးနေတဲ့ပုံဖြစ်ပါတယ်။ MIH ရဟရင်နဲ့ကောင်းငင်ကနေကင်းလှည့်သလိုလေရင်ဖြစ်အလိုလျောက်လမ်းညွန်သုံးတုံးကျင်တွေပန်ချီယာတုံးကျင်ကာဝေးရေးစနစ်တွေအသုံးပြုထားတာကိုလည်းဗီဒီယိုမှာပြသထားပါတယ်။ဒီကိစ္စရင်းပတ်တွေတုန်းကတော့အာရှဒေသမှာစစ်ရေးလေ့ကျင့်မှုတွေရှိခဲ့တာပါ။မေလာဝတ်ကျော်မှာအာရှနှစ်နိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်သမ္မတပြန်ထွက်ခွာသွားပြီးဂျပန်အတွက်မှာလည်းမေလ25ရက်နေ့မနေ့ပိုင်းမှာမြောက်ကိုရီးယားကဒုံးကျည်တွေပစ်ခတ်ခဲ့တာပါ။အဲ့ဒါကိုတုံ့ပြန်ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားကညနေပိုင်းမှာတကယ်ခင်းရင်းအစ်စ်တွေတုံ့ပြီးတော့စစ်ရေးလေ့ကျင့်မှုလုပ်ခဲ့ပါတယ်။အမေရိကန်ရဲ့ ATACMS ဒုံးစနစ်တုံးမြေပြင်ကမြေပြင်ဖြစ်ဒုံးကျည်နဲ့တောင်ကိုရီးယား SRBM ဟွန်မူတာတို့ဒုံးကျည်ကိုပါဝင်ပြီးတော့စမ်းတက်ခဲ့ပါရင်အစောပိုင်းကတော့မြောက်ကိုရီးယားက ICBM ဒုံးကျည်နောက်ပြီးတော့အမျိုးအမည်မသိရတဲ့ဒုတိယမြောက်ဒုံးကျည်နဲ့ SRBM ဒုံးကျည်၃စင်းပြစ်လွတ်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားသမ္မတတွေကအချိန်လေးလိုအပ်လာရင်ပို့ပြီးတော့ကြီးမားတဲ့စီးရေးလေ့ကျင့်မှုတွေလုပ်မယ်လို့စိုးမျိုးတော်မှသဘောတူသွားခဲ့ကြတယ်။ချိန်နဲ့မှာလေအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီအာရှခေစဉ်ဆုံးရုရှားနဲ့တရုတ်တို့ပူးရဲစီရေးလေ့ကျင့်မှုဖြစ်နေဒေသတွေမှာကင်းလှည့်ပြီးပြန်တန်းနေကြပါပြီ။နှစ်စဉ်စီရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်ရဲ့တစိမ့်တစ်ပိုင်းဖြစ်ပြီးနိုင်ငံတကာဥပဒေတွေကိုလိုက်နာလှုံ့ဆော်တာဖြစ်တယ်လို့တရုတ်သတင်းစာမှာရေးထားပါပြီ။ ရုရှားနဲ့တရုတ်စစ်လေယာဉ်တွေအာရှပစိဖိတ်ကင်းလက်စစ်ရေးလေ့ကျင့်မှုပြုလုပ်ခဲ့ရဆိုပြီးတော့ရုရှားကာကွယ်ရေးဌာနကသတင်းထုတ်ပြန်သွားတာပါ Russia TU-95 ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေတရုတ်ရှန် H-6 ကျဲလေယာဉ်တွေအသုံးပြုခဲ့ပါတယ်ဂျပန်နဲ့အရှေ့တရုတ်ပင်လယ်ပြင်ပေါ်မှာ73နာရီကြာပူရဲလေ့ကျင့်မှုပြုလုပ်တာဖြစ်ပါတယ်သူတို့နောက်ကိုဂျပန်နဲ့တောင်ကိုရီးယားလေယာဉ်တွေလိုက်ပြီးတော့စောင့်ကြည့်ခဲ့တယ်လို့ရုရှားကြေညာချက်မှာပြောထားပါတယ်ဒီကိလေပြင်တက်မှုကနှစ်စဉ်စီးပွားပေါင်းဆောင်ရွက်မှုရဲ့အစီအစဉ်ရဖြစ်တယ်လို့ပြောပြီးတော့အခုချိန်နဲ့ပေါင်းရင်တော့3ချိန်မြောက်လှုပ်ဆောင်သွားတာဖြစ်ပါတယ်စင်ကူကဆက်ရုံလို့ကြများဖြစ်ပါတယ်ကိုဗစ်ကပ်ဘေးဆိုးနဲ့ရင်ဆိုင်ခဲ့ရလို့ရောအရင်ကလေးကလှုပ်တာရှားပါလို့ပါစေကူနိုင်ငံမှာဆက်ရုပ်လုပ်သားတွေကိုကြည်ကြည်ပြင်းပြင်းတုံ့ရပါတယ်။စေကူမှာကလုပ်ငန်းတွေမှာဆက်ရုပ်ပါဝင်မှုတခြားနိုင်ငံတွေနဲ့ရှင်းလဲအများဆုံးဖြစ်တဲ့နိုင်ငံတွေမှာပါဝင်တာပါ။လူသားဝင်တဲ့တပေါင်းတိုင်းမှာအလုပ်သမားဆက်ရုပ်605ရုပ်စီရှိပါတယ်။စောင့်လို့ရေးပြီးစမှုအနေထားတိုင်းတာသူစာကြည့်တိုင်းဝင်တဲ့ချင်ပန်းဆက်ရုပ်ဒီလိုအဆုံရှိပါတယ်။ခွေးဆက်ရုပ်လေးစပေါ်ကရွှေနေရပြေးလွှားပြီးမြေပြင်စောင့်လို့ရေးအနေထားကိုကွန်ပျူတာအုံဆောင်နဲ့ဖတ်နေတာပါ။အမျိုးသားစာကြည့်တိုင်းမှာတော့ e-board လို့ခေါ်တဲ့ဆက်ရုပ်ကစာအုပ်စင်တွေကိုလိုက်ကြည့်ပြီးတော့နေရာမှာရောက်နေတဲ့စာအုပ်တွေကိုလိုက်ရှာလို့ရပါတယ်။အရာပေါင်း40ကျော်ကိုစီမံတဲ့ဟိုတယ်လီယာကုမ္ပဏီကတော့အင်တန်ရှင်ရဲ့ဆက်ရုပ်တွေ၊ချင်ပန်းတဲ့ဆက်ရုပ်တွေရှိထားရတာပါ။ကျွန်းနိုင်ငံစီလိုမှာကိုဗစ်ကပ်ကြီးကြောင့်အလုပ်သမားတွေပိုရှားလာပြီးတော့ဆက်ရုပ်တွေကိုလုပ်ငန်းတွေမှာအများဆုံးတုံးထားရတာလည်းဖြစ်ပါတယ်။ကျင်းတဲ့နိုင်ငံကလူကြိုင်မှာတော့ကဘာကြုံမိုနာလီစာတစ်ကြိမ်ကခရစ်နေနဲ့ပေါက်ခံခဲ့ရပါတယ်။ဥရောပပြည်ပြောင်းလဲမှုတားဆီးရေးအတွက်တေချာမလုံဆောင်တာကိုဆန္ဒပြတဲ့အနေနဲ့အဲ့လိုမျိုးမိုနာလီစာတစ်ကြိမ်ကိုခရစ်နဲ့ပြစ်ပေါက်ပြီးတော့လူကြည့်များအောင်လုပ်တာပါ။အဖွားလိုဟန်ဆောင်ထားတဲ့အမျိုးသားကဒိန်းတက်ကလထိုင်ပေါ်ကနေခုံထားပြီးတော့မိုနာလီစာတစ်ကြိမ်ကိုကိတ်မုန်နဲ့ပြစ်ပေါက်လိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့မေလ29ရက်နေ့ကဒီဖြစ်ရကြောင်းတံမိုးအများကြီးကြီးတဲ့မိုနာလီစာပကြီကားဘာမှတော့ဖြစ်မသွားခဲ့ပါဘူး။ပကြီကားကိုမှန်ပြင်းနဲ့ကာရင်ပေါင်ခတ်ထားတာဖြစ်လို့မှန်တွေကိုပဲပြင်ချန်ကုန်တာဖြစ်ပါလေ။ပန်ကိုကိတ်မုန်နဲ့ပေါင်နောက်ပြီးတော့နှင်းစီပန်တွေကိုနေရာနဲ့ပြစ်ပေါက်ခဲ့ပြီးတဲ့နောက်သူ့ကိုလုံချုံရေးကလာဆွဲခေါ်သွားခဲ့ပါလေ
။မအေးတနာချောတင်ပြပေးခဲ့တာပါရှင်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောက်စရာသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ကြရပါမယ်။Texas ပြည်နယ်ကမူလာဒန်းကျောင်းမှာတနတ်သမားတဦးကဝင်ပစ်တာကြောင့်ကလေး19ဦးနဲ့ဆရာမ2ဦးသေဆုံးအပြီးအမေရိကန်ပြည်ထောင်စုမှာတနတ်ကိုင်းဆောင်ပြီးအချက်ဖက်ပြစ်ခတ်ထားပြီးအဆုံးသတ်နိုင်ဖို့ထပ်ပြီးတော့ကြဲကြဲလောင်လောင်တောင်းဆိုလာကြပါတယ်။တဆန်ရနိုင်ငံခေါင်းဆောင်တွေလည်းဒီလိုအဖြစ်အပျက်တွေအဆုံးသတ်နိုင်ဖို့အတွက်တင်းကျပ်တဲ့တနတ်ကိုင်းဆောင်ခွင့်ဥပဒေတွေထုတ်ပြန်နိုင်ဖို့ကြိုးစားနေကြပါတယ်။မီရှယ်ကွင်းပြပို့ထားတဲ့သတင်းကိုကိုအောင်အောင်ပြောပြပေးပါမယ်ရှင်။
သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရော့ဂျေးဘိုင်ဒန်တို့ဟာတနင်္ဂနွေနေ့ကတက္ကဆက်ပြည်နယ်ယူဗယ်ဒီမြို့ကရော့မူလာရန်ကျောင်းကိုတွားရောက်ခဲ့ပြီးကွယ်လွန်သွားသူကလေး19ဦးနဲ့ဆရာမ2ဦးတို့ရဲ့ဓာတ်ပုံတွေစိုက်ထူထားတဲ့အောက်မေ့ပွဲအထိမ်းမှတ်နေရာမှာတန်းစီချခဲ့ပါတယ်။အသက်ဆက်ရှင်နဲ့အရွယ်သဏ္ဍာန်သမားဟာမောင်းပြန်ချီမိုးရင်းသဏ္ဍာန်နဲ့စာသင်ခန်းနဲ့ဝင်ပြီးတော့ပြစ်ခတ်ခဲ့တာပါ။စနေနေ့ကကျင်းပတဲ့ပွဲနှင်းသဘင်အခမ်းအနားမှာလည်းသမ္မတဘိုင်ဒန်ကနယူးယောက်ပြည်နယ်ဘက်ဖယ်လိုမြို့ကကုန်စုံဆိုင်ကိုလူမျိုးရေးဆွဲသမား2ဦးကတနက်နဲ့ပြစ်တာကြောင့်လူ၁၀ဦးသေဆုံးသွားတဲ့ဖြစ်ရပ်ကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်
။ We cannot outlaw tragedy.
ဒီကွင်းပြဖြစ်ပျက်ခဲ့တာတွေကိုပြင်ဆင်ဖို့ဘာမှလုပ်ပေးလို့မရတော့မှန်းသိပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုဘေးရန်တွေကင်းအောင်ကျွန်တော်တို့စီမံဆောင်ရွက်နိုင်ပါတယ်။ကျွန်တော်တို့ကလေးတွေပါဝင်လူတွေအားလုံးရဲ့ဘဝတွေကိုကာကွယ်ဖို့နောက်ဆုံးမှာတော့လှုပ်ဆောင်နိုင်လည်းများလှုပ်ဆောင်ရပါလိမ့်မယ်။
သမ္မတဘိုင်ဒန်ရဲ့တနက်ကင်ဆောင်ခွင့်ကိုတင်းကျပ်တဲ့ဥပဒေနဲ့ထိန်းချုပ်ဖို့လိုလားသူတွေကအခုလိုတက္ကသကဖြစ်ရဟာတနက်အလွယ်တကူဝယ်လို့ရနေတာကြောင့်ဆိုပြီးထောက်ပြကြသလိုတနက်ကင်ဆောင်ခွင့်အရေးလှုံ့ဆော်သူတွေကတော့ကျောင်းတွေမှာဘေးကင်းလုံခြုံရေးကိုသာပူအာရုံစိုက်လို့ဆောင်မှုပြောပါရတယ်။တက္ကသပြည်နယ်ဟူစတန်မြို့မှာတောက်ကြနေကကျင်းပတဲ့ NRA American Rifle အသင်းကြီးရဲ့နှစ်ပတ်လည်အစည်းအဝေးအတွင်းသမ္မတဟောင်းဒေါ်နယ်ထရမ့်ကတနက်ကင်ဆောင်ခွင့်လိုလားသူတွေဘက်ကအခုလိုကာကွယ်ပြောကြားခဲ့ပါရတယ်။
The existence of evil in our world is not.
ဒီကဘာကြီးမှာစိုးစွမ်းသူတွေတောင်တနက်ကိုဘလို့အသုံးပြုရမယ်ဆိုတာကိုနားလည်ပြီးတခြားသူတွေကိုအကာအကွယ်ပေးဖို့အတွက်ဥပဒေနဲ့အညီလက်နက်ကိုင်ဆောင်သူတွေရဲ့အခွင့်အရေးပိတ်ပင်ခံရတာမျိုးတော့မဖြစ်သင့်ပါဘူး
။စာတင်ကြောင်းအတွင်းဝင်ရောက်ပစ်ခတ်မှုအပြီးမှာတော့ပါတီကြီးနှစ်ရဲ့လုံကအထက်လွှတ်တော်ဥပဒေပြုအမတ်အချို့အကြားတနက်ကိုင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပူတင်ကျတဲ့ဥပဒေပြဋ္ဌာန်းရေးကိစ္စတွေဆွေးနွေးခဲ့ပြီးဒီဥပဒေပြဋ္ဌာန်းနိုင်ဖို့လည်းဖြစ်နိုင်ခြေရရှိနေတာပါ။ Connecticut ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ် Chris Murphy ကတနက်ကိုင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပူတင်ကျဖို့လိုလားနေပြီမယ်လဲ။အခုအခါမှာတော့တနက်ဝယ်သူတွေရဲ့နောက်ဆုံးရာဇဝင်ကိုအခုရက်ပိုးပြီးတော့ထဲထဲဝင်ဝင်စုံစမ်းတာမျိုးလိုဥပဒေပြဋ္ဌာန်းနိုင်ဖို့ Republican အမတ်တွေနဲ့ဆွေးနွေးနေပါတယ
်။ The package that really in the end
ဒီနိုင်ငံမှာတည်နေတဲ့အကြမ်းဖက်ပြစ်ခတ်တာမျိုးကိုပြည်ထောင်စုဖြစ်အားပေးနေနိုင်တဲ့ဥပဒေမျိုးအဆုံးမတော်ရှိလာနိုင်ပြီးအဖြေရှာဖို့လည်းလမ်းပွင့်တော့ပါလိမ့်မယ်။ဒီဥပဒေအတည်ဖြစ်လာနိုင်တယ်ဆိုတာမျိုးကကျွန်တော်တို့လုံလိုက်တာတွေတဲ့ကအရေးကြီးဆုံးဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတာအပြင်ဒီလိုဥပဒေအတည်ပြုဖို့ထောက်ခံလိုက်တာကြောင့်Republican တွေအတွက်ဘလို့ဆုံးရှုံးမှုကြီးမှကြုံတွေ့ရမှာလဲမဟုတ်ပါဘူ
းအခုလိုကြေကွဲပွဲရဖြစ်ရတွေ့အဆုံးသတ်နိုင်ဖို့တာဝန်ရှိသူတွေကနီးလန်းရှာနေပေမဲ့ American ပြည်အောင်စုမှာမုံတရားစွဲတက်ခတ်မှုတွေဇက်တိုက်ဆိုလိုဖြစ်ပွားနေပါတယ်ခင်ဗျာ
ကွာတင်ပြပေးခဲ့တာဖြစ်ပါလေရှင်မကြခင်မှာတော့ကဘာတလွားခီးသွားအစီအစဉ်ကိုတော်ရရှင်တို့နားဆင်ကြရဖို့ရှိပါတယ်အခုရေဆုံးတော့မြင်ကွင်းကျဲမှတ်စုအစီအစဉ်တစ်ကိုတင်ပြပေးပါမယ်အခုအင်ကာညအပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်နာတင်ပြတဲ့နောက်2022ခုနှစ်မေလလယ်အထိနိုင်ငံတလွားတိုက်ပွဲပေါင်း5000နီးပါးဖြစ်ခဲ့ပါတယ်အသေးစိတ်ကိုတော့အချက်လက်တွေစုစည်းပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ဆက်ထားပါတယ
်ဆရာနာတိတ်ပြီးနောက်ပိုင်းနိုင်ငံနဲ့မှာတိုက်ပွဲပေါင်း4600ကျော်တက်မနေဖြစ်ခဲ့ပါတယ်ဒီထဲမှာတိုက်ပွဲ3100ကျော်တက်မနေဟာစစ်ကောင်စီနဲ့ EU ဝေချာဖြစ်ခဲ့တာပါစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်တွေအကြမ်းမှာလည်းတိုက်ပွဲ1500ကျော်တက်မနေဖြစ်ပွားခဲ့ပါတယ် EU အချင်းချင်းကြားတိုက်ပွဲဖြစ်မှုတွေလည်းရှိခဲ့ပြီး50ကြိမ်တက်မနေဖြစ်ခဲ့ပါတယ်တိုက်ပွဲပေါင်း4600ကျော်ထဲမှာအကြိမ်ကြီးအများဆုံးကကရင်ပြည်နယ်မှာဖြစ်ခဲ့ပါတယ်။တနင်္ဂနွေလဖြစ်ခဲ့တဲ့တိုက်ပွဲအကြီးအကျယ်ရဲ့ထောက်ဝက်ကျော်ဟာကရင်ပြည်နယ်မှာဖြစ်ခဲ့တယ်လို့ဆိုနိုင်ပါတယ်။တနင်္ဂနွေတိုင်းတာနဲ့နိုင်ရှင်ရင်သခိုင်းတိုင်းကတိုက်ပွဲဖြစ်မှုဒုတိယအများဆုံးနေရာမှာရှိပါတယ်တနင်္ဂနွေလုံးဖြစ်ခဲ့တဲ့တိုက်ပွဲတွေရဲ့66ရာခိုင်နှုန်းကျော်ဟာစစ်ကောင်စီနဲ့ EU ဝင်အကြဖြစ်ခဲ့တာပါ32ရာခိုင်နှုန်းကတော့စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်တွေအကြဖြစ်ခဲ့တဲ့တိုက်ပွဲတွေဖြစ်ပါတယ်2022ခုနှစ်မေလအတွင်းမှာတော့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပုံမှန်ပြင်းထန်နေပါတယ်။မေတ္တရက်ကနေ15ရက်အတွင်းတနင်္ဂနွေလုံးအနှံ့တိုက်ပွဲ120ကျော်ဖြစ်ခဲ့ပါတယ်။အဲ့ဒီအထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲ104ကြိမ်တမင်းရှိခဲ့ပါတယ်။တိုက်ပွဲတွေဖြစ်ခဲ့တဲ့ဒေသတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှု32ကြိမ်ထက်မနည်းရှိခဲ့ပါတယ်။ဒါအပြင်နေ9900ကျော်ထက်မနည်းလဲမိရှုဖြစ်စီခံခဲ့ရပါတယ
်။
ညခွင်းကျင်းမှတ်စုအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့ကဘာတလွားခီးတော်အစီအစဉ်ကိုတင်ပြပါမယ်လေပတ်စီယာတဘာဝအလှပနေရာတွေများတဲ့ယူဂန်ဒါနိုင်ငံကခီးသောလုပ်ငန်းတွေပြည်တွင်းခီးသည်တွေကြောင့်အတော်လေးပြန်ပြီးတော့ကောင်းမွန်လာနေပါတယ်။ပြည်ပကကဘာလက်ဧည့်သည်တွေအရင်လိုပြန်မလာကြသေးပေမဲ့ပြည်တွင်းဧည့်သည်တွေနဲ့ခီးသောလုပ်ငန်းတွေအလုပ်ဖြစ်နေတဲ့ယူဂန်ဒါနိုင်ငံကိုမဆွမြတ်မွန်ကကဘာတလွားခီးသောအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင
်။အာဖရိကတိုက်အရှေ့ပိုင်းမှာရှိတဲ့ယူဂန်ဒါနိုင်ငံမှာရေကန်ကြီးတွေရေတံခွန်တွေဘေးမဲ့တောတွေနဲ့တဘာဝကိုခံစားလည်ပတ်နိုင်တဲ့နေရာတွေအများကြီးရှိပါတယ်။အရင်ကနိုင်ငံတကာကမ္ဘာလှည့်ဧည့်သည်တွေလာလေကြပေမဲ့ကိုဗစ်ကရောဂါကြောင့်နိုင်ငံသားဧည့်သည်အရေးအတွက်တချိန်တိုကျဆင်းသွားခဲ့ပါတယ်။ဒါပေမဲ့အခုတော့ပြည်တွင်းဧည့်သည်တွေကြောင့်ခီးသွားလုပ်ငန်းတွေပြန်လည်အလုပ်ဖြစ်နေပါတယ်။ဟိုတယ်ခန်းတွေကနေရေစည်းတန်တန်စီးဆင်းနေတဲ့နိုင်မြင့်ရဲ့အလှကိုအနီးကပ်တွေးနိုင်တဲ့လီမာလာဝဲလ်ဝါတာစတဲခိုနီယာဟာအခုတော့ယူဂန်ဒါပြည်ရင်းကခီးထွက်ခြင်းတွေအတွက်မသွားမဖြစ်နေရတခုဖြစ်နေပါတယ်။2022ခုနှစ်အတွက်ကမ္ဘာမှာဓာတ်ပုံအလှရိုက်ခြင်းစရာဒုတိယအကောင်းဆုံးနေရာဖြစ်တယ်လို့ Luxury Travel Advisor ဆိုတဲ့ခီးသွားအကြံပေး website ကရွေးချယ်ခဲ့ပါတယ်။ဒါကြောင့်သူတို့ရွေးချယ်ရတယ်ဆိုတာကိုရှုခင်းတွေမြင်ရတာနဲ့သဘောပေါက်နိုင်ပါတယ်။အရင်ကနိုင်ငံသားတွေပဲအကြီးကလာတဲခိုကြတဲ့ဒီနေရာကိုပြည်တွင်းကလူတွေပိုသိလာအောင်လို့အပန်းဖြေခီးစဉ်စီစဉ်တဲ့လုပ်ငန်းတွေကကြိုးစားခဲ့ကြတာဖြစ်ပါတယ
် Previously there was not so much travel by Ugandans around Uganda many people believed they've been born here they've grown up here there's
ရင်းကဆိုယူဂန်ဒါနိုင်ငံထဲမှာခီးထွက်တဲ့ပြည်တွင်းကလူတွေတိတ်အများကြီးမရှိပါဘူးလူတော်တော်များကသူတို့ဒီမှာမွေးဒီမှာကြီးတာဘာမှစိတ်ဝင်စားကြည့်စရာမရှိပါဘူးလို့ထင်ထားကြတာပါအဲ့ဒါကြောင့်ကျွန်တော်တို့ကရှုခင်းလာပါတဲ့ရေတံခွန်ကြီးတွေမြို့သားဥယျာဉ်ကြီးတွေစီဓာတ်ပုံဆရာတွေဗီဒီယိုရက်ကူးသူတွေခေါ်သွားပြီးဓာတ်ပုံတွေဗီဒီယိုတွေရက်ခိုင်းပါတယ်တိတ်လာတဲ့ဓာတ်ပုံတွေဗီဒီယိုတွေမြင်တော့မှလူတိုင်းကဒါယူဂန်ဒါဟုတ်ရဲ့လားဆိုပြီးစိတ်ဝင်တစားမေးလာကြပါတယ်ကျွန်တော်တို့ကလည်းဟုတ်တယ်ဒါကျွန်တော်တို့နိုင်ငံပဲဘယ်လောက်လာတယ်လဲတွေ့လားဆိုပြီးပြန်ပြောရပါတယ်ယူဂန်ဒါနိုင်ငံဘယ်လောက်လာတယ်ဆိုတာလူတွေပိုသိအောင်လုပ်ဖို့အများကြီးလိုနေပါသေးတယ်လာပါတဲ့တဘာဝအလာတွေကိုလူတွေပိုသိရှိလေနိုင်ငံထဲမှာခီးတွေပိုထွက်ကြလေဖြစ်မှာပ
ါသူတို့လိုတိုးအော်ပရေတာတွေရဲ့အားထုတ်မှုကြောင့်အခုဆိုရင်ယူဂန်ဒါရဲ့တဘာဝအလာကိုဒေတာရင်းကဧည့်သည်တွေခန်းစားတက်လာကြပါပြီ
I've been South Africa beautiful beautiful place but there's something about Uganda it's
great ဒေတာရဲ့တောင်အာဖရိကနိုင်ငံကိုကျွန်မရောက်ဖူးပါတယ်ယူဂန်ဒါကတော့တမူကိုထူတာပါစိတ်နှံ့ဆိုပြည်တယ်တဘာဝအလာတွေလည်းရှိတယ်လူတွေကလည်းဖော်ရည်ကြတယ်လေစားတောက်တွေရလဲလက်ဆက်တယ်ငားရီဆိုလက်ဆက်ပြီးသိတ်ကိုရတာရှိပါတယ
်ကိုဗစ်ကရောဂါအန္တရာယ်အရင်လောက်မကြီးမားတော့ချင်းဒါလဲကြတဲ့ဧည့်သည်တွေကအရင်လိုနိုင်ငံတကာကဧည့်သည်တွေမများတော့ပဲပြည်တွင်းဧည့်သည်တွေဖြစ်နေတာကြောင့်ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေကလည်းသူတို့ရဲ့လုပ်ငန်းကိုပြည်တွင်းဧည့်သည်တွေနဲ့ကိုက်ညီတဲ့ဝန်ဆောင်မှုပေးနိုင်အောင်လို့ကြိုးစားနေကြပါတယ
် Looking at the numbers we are getting 70-65% are local Ugandans and again
ကိန်းကနန်းတွေကိုကြည့်ရင်65ရာခိုင်နှုန်း80ရာခိုင်နှုန်းကပြည်တွင်းကယူဂန်ဒါလူမျိုးတွေဖြစ်ပါတယ်။ကိုဗစ်ကရောဂါကြီးကကျွန်တော်တို့ကိုအမြင်ကျယ်သွားစေပါတယ်။အခုဆိုနိုင်ငံခြားကခီးသွားဧည့်သည်တွေကိုအားထားလို့မရတော့ပါဘူး။လူမှုကွန်ရက်ကြောင့်လည်းသတင်းပိုပြန့်တာဝမ်းသာစရာပါ။ဒီကိုလာကြသူတွေကသူတို့ခီးအကြောင်းလူမှုကွန်ရက်ဒီပေါ်မှာတင်တော့သူတို့ငွေချင်းတွေလည်းသိသွားကြပါတယ်။ပြည်တွင်းဧည့်သည်တွေလာကြလို့ကျွန်တော်တို့လုပ်ငန်းဆက်ရှင်သန်နေတာသိကြပါတယ
်။ယူဂန်ဒါခီးသွားဝင်ကြီးဌာနကလည်းနိုင်ငံ내ကသဘာဝနေရာတွေစီပြည်တွင်းခီးသည်တွေသွားလည်ကြတာတိတိတတ်တာများလာတဲ့အတွက်ဒီအခြေအနေကိုထိန်းထားနိုင်ဖို့ကြိုးစားနေပါတယ
်။ From the time we opened up if you look at the December figures
စီကံချက်တွေဖယ်ရှားလိုက်ပြီးတဲ့နောက်ပိုင်း2021ဒီဇင်ဘာလကကိန်းငန်းတွေကိုကြည့်ရင်အမျိုးသားဥယျာဉ်တွေစီလာလဲသူ4,000ကျော်ရှိပါတယ်။ရေကန်ကြီးတွေကျိုးနေစီကိုသွားလည်တဲ့ရေတော်မပါသေးပါဘူး။ဘေးမဲ့ဥယျာဉ်တွေစီကိုသွားလည်ကြတဲ့သူကပဲ4,000ရှိတာပါ။အဲ့ဒီထက်ကဧည့်သည်အများစုကယူဂန်ဒါပြည်တွင်းကဖြစ်ကြပါတယ်။အရင်ကဒါမျိုးတစ်ခါမှမဖြစ်ခဲ့ဘူးပါဘူး။သိအားတက်စရာဖြစ်ပါတယ်ကျွန်တော်အနေနဲ့ပြည်ရင်းဧည့်သည်တွေကိုဆက်ဆောင်နိုင်ဖို့ဆက်ပြီးတော့ကြိုးစားသွားမယ်ဆိုရင်အရေးအတွက်ပိုတော်မှများလာမှာပါယူဂန်ဒါလူမျိုးတွေအနေနဲ့ယူဂန်ဒါနိုင်ငံထဲမှာခီးသွားကြမယ်နိုင်ငံ내ကအလှပြားတွေကိုပို့ပြီးတော့တန်ဖိုးထားကြမယ်ဆိုရင်ခီးသွားလုပ်ငန်းရေရှည်တည်တတ်နိုင်မယ်လို့ထင်ပါတယ
်အာဖရိကတိုက်အတွက်အတက်သွေးကြောဖြစ်တဲ့နိုင်မြင့်ကြီးကနေအာဖရိကစင်ကြံ့ချင်းတဲ့ချက်တက်စားတဲ့တော်ရန်ဒရိရှန်တွေကိုအနီးကမြင်တွေ့နိုင်တဲ့ဘေးမဲ့ဥယျာဉ်ကြီး10ခုလို့စိတ်ဝင်စားစရာနေရာတွေရှိတာကြောင့်အာဖရိကတိုက်အရှေ့ပိုင်းဒေသဟာနိုင်ငံတကာခီးသွွားတွေတကူးတကလာလည်ကြရတဲ့ဒေသဖြစ်ပါတယ်။ဒီဆွဲဆောင်နေရာတွေစီယူဂန်ဒါလူမျိုးတွေသွားလည်တိုင်ဖို့အဓိကအတားအဆီးကကုန်ကျစရိတ်ဖြစ်ပါတယ်။ဒ ဒါကြောင့်ဈေးနှုန်းအပြိုင်ဆိုင်စနစ်နဲ့ဈေးတွေကျသွားအောင်လုပ်ဖို့အတွက်ယူဂန္ဓာအစိုးရကအားပေးနေပါတယ်ယူဂန္ဓာမှာခီးသွားလုပ်ငန်းတွေအလုပ်ဖြစ်နေတာကြောင့်ဒေသခံတွေအတွက်လည်းအလုပ်ကင်ရဖို့အခွင့်အမ်းတွေရှိလာစေပါတယ
် We are still employing as many local community as possible we train them
ဒေသတွင်းကလူတွေကိုပို့ပြီးတော့အလုပ်ခန့်နိုင်ဖို့အတိုက်ပညာတွေမျှဝေနိုင်ဖို့ကျွန်တော်တို့စ조사နေပါတယ်။တို့လောက်တာကင်တာကြည့်ပြီးတော့ရေချင်းရှိတယ်ဆိုရင်ယာရုတိုးပြတာမျိုးလုပ်ပါလေ။လူမှုအတိုင်းဝိုင်းနဲ့အာဖရိကတိုက်တစ်ခုလုံးရဲ့စံကိုမြင့်နိုင်ဖို့ကျွန်တော်တို့လုပ်နေတာပါ။ယူဂန္ဓာကိုလာလဲမယ်ဒီကိုလာတဲမယ်ဆိုရင်စံချိန်မီဝန်ဆောင်မှုတွေကိုရနိုင်မှာဖြစ်ပါလေ။
စစစစခီးထွက်ခြင်းတွေယူကင်းအလှကိုအေးအေးဆေးဆေးခန်းစားကြည့်ခြင်းတွေတော်ရတရိတ်ဆန်တွေကိုအနီးကပ်ချပြီးတဲထိတ်ရင်ဖို့အတွေ့အကြုံရခြင်းတွေအားလုံးအတွက်သွားစရာလဲစရာနေရာတွေများလာတဲ့ယူဂန္ဓာနိုင်ငံရဲ့တဘာဝအလှတွေကိုဖြည့်ရင်းကသူတွေပို့ပြီးတော့သွားလဲခန်းစားလာကြမယ်လို့ခီးသွားလုပ်ငန်းလုပ်သူတွေကမျှော်လင့်နေကြပါတယ်။ကိုဗစ်ကြောင့်ခီးသွားလုပ်ငန်းတွေထိခိုက်ခဲ့ပေမဲ့ဖြည့်ရင်းဧည့်သည်တွေကြောင့်လုပ်ငန်းတွေပြန်လည်လည်ပတ်နေနိုင်တာကိုလည်းယူဂန္ဓာဟိုတယ်နဲ့ခီးသွားလုပ်ငန်းတွေဝန်တာနေကြပါတယ်ရှင်ကျွန်မဆုမြတ်မောင်ပ
ါမဆုမြတ်မောင်ရဲ့ကဘာတလခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်တောရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတောရရှင်တို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်တောရရှင်တို့စီကဝေဖန်အကြံပြုချက်တွေကို VOE ကကြိုဆိုပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bamis.voenews.com မှာအတန်လွှင့်နေခြင်းနဲ့တပြင်းညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆက်မျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုကိုစုံမှုကျော်ကပြောပြပေးပါမယ
်။မြန်မာ is စစ်အာဏာပိုင်တွေကလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်အရသားတွေအပေါ်တိုက်ကြုံပြီးတန်ခတ်တဲ့လောက်ရမျိုးနဲ့စစ်ရာဇဝဲမှုကျူးကိုကျူးလွန်နေတယ်လို့နိုင်ငံတကာလူငယ်ချမ်းသာနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုတစ်ဖွဲ့ဖြစ်တဲ့ Amnesty International ကဆွဆွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလနဲ့မတ်လအတွင်းမှာကြားနဲ့ကရင်ပြည်နယ်တွေမှာစစ်တပ်ကထိုးစစ်အရှိန်မြှင့်ခဲ့ပြီးရွာတွေကိုဘုံကျဲတိုက်ခတ်တာပစ္စည်းဥစ္စာတွေလူဖျက်ဆီးတာလူတွေကိုဥပဒေပြင်ဝါကတတာတွေကိုကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကဗော်ဒူးနေ့ကြေညာချက်မှာထုတ်ပြန်ပြောဆိုထားပါတယ်။ယူကရိန်းရဲ့အရှိတ်အဝါကဆက်မှုဒေတာဖြစ်တဲ့ Donbas ဒေတာကိုသိမ်းယူဖို့အတွက်အရေးပါတဲ့မြို့ကြီးတစ်ခုဖြစ်တဲ့ Siaberro Donetsk ကိုတဝက်ကျော်လောက်ကိုရုရှားကထိန်းချုပ်လိုက်ကြောင်းယူကရိန်းဒေတာကအုပ်ချုပ်ရေးမှုနဲ့မြို့တော်ဝင်တွေကအင်ကာနေမှာအတည်ပြုပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနှစ်ဖက်တပ်တွေအပြင်းထန်တိုက်ခိုက်ပြီးတဲ့နောက်မြို့ရဲ့နေရာအတော်တော်များများကိုရုရှားတပ်တွေကထိန်းချုပ်လိုက်ကြောင်းအင်ကာနေမှာတာဝန်ရှိသူတွေကပြောဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားတပ်တွေကစစ်ရာဇဝဲမှုကျူးလွန်တယ်လို့တန်တရားရှိသူ600ကိုစုံစမ်းဖော်ထုတ်ထားနိုင်တယ်လို့ယူကရိန်းဆိုရရှိနေအဖွဲ့ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။ယူကရိန်းမှာနေစဉ်ရာဇဝဲမှု200 300လောက်တိုးလာနေပါတယ်။အခုဆိုရင်စစ်ရာဇဝဲမှုပေါင်း 1,000 ကျော်နေပါရှိနေပြီလို့ယူကရိန်းအစိုးရရဲ့ရှိနေအဖွဲ့အကြီးအကဲအရီနာဗီဒီဗီဒီတော့ဖ်ကအင်ကာနီကသတင်းချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။တက်ဆက်ပြည်နယ်ယူဘယ်ဒီမြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကဆယ်ကျော်သက်ရွယ်သနတ်သမားတဦးရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့မူလာတန်းကျောင်းသား19ယောက်နဲ့ဆရာ2ယောက်ထဲကဆရာ2ယောက်နဲ့အထက်ကကလေး2ယောက်နဲ့ဇာပဒကိုအင်္ဂါနေ့မှာစတင်ကျင်းပပါတယ်ပထမဆုံးဇာပဒဖြစ်တဲ့ဆင်းနေရွယ်မူလာတန်းကျောင်းသူ2ဦးနဲ့အမေရိကချစ်စရာကောင်းပြီးပျော်ပျော်နေတတ်သူဖြစ်ပြီးရေကူးပုံဆွဲကိုဝါသနာပါသူသူဖြစ်တဲ့ကြောင်းသိရပါတယ်မိုက်သေးကတော့ဂုံနုရှင်ចောင်းသူတူဖြစ်ပြီးဝေလာငါလပိုင်နေအချောင်းကိုလေးလာတာကဝါသနာပါတဲ့ចောင်းသူတူဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံမှုကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA မြန်မာပိုင်းအစီအစဉ်ကိုအပင်နားဆင်တဲ့အတွက်လည်းကျမတို့ one.2 one.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကေတထိုက်ပါThank you.
This program has come to you from the Voice of America, Washington.